Welcome to the Voice of America in Burmese.
Mingala nya jam ma tora shin nya shin American Myaung Su Washington DC myo ro ba ni 2016 khu ni September 12 ye tanin na ni nya jam atwa VOA Myanmar bai season ni ko Myanmar sanaw chain nya 9 na yi ga ni 10 na yi a thi kilometer 24 25 32 51 ne kilometer 190 ro ga ni dai yai thau lwin pe twa ma phit par de shin ကျမစုမမရှင
်မင်္ဂလာပါရှင်ကျမခင်မြွှေထွေးပါရုရှားနဲ့အမေရိကန်တို့ဆက်ဆက်ညီနိုင်ရယူခဲ့တဲ့အဖြစ်ခက်ရက်စဲရေးဒီကနေ့ဒီစီးရီးယားမှာစတင်အသက်ဝင်တော့မယ့်အချိန်မတိုင်ခင်နိုင်ပိုင်းအလိုမှာပဲစီးရီးယားဆွေရစစ်လေရင်တွေကအလက်ပိုမျိုးတဝိုက်မှာနေချောင်းကနေထိုးစစ်ဆင်ခဲ့ပါတယ်တခါမြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার ဆက်သတ်မှုတစ်ခုကိုအချိန်မရွေးထပ်ပြီးတော့လှုပ်လာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့သတိပေးပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ဗြိတိနိုင်ငံရောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတော့နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တယ်လို့လွှတ်တော်အကြီးအကဲတွေနဲ့တွေ့ဆုံပါတယ်ဗြိတိန်ဆိုရတာဝန်ရှိသူတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံတဲ့အခါဒီလိုအကြောင်းအရာတွေအဓိကထားဆွေးနွေးနိုင်ခြင်းရှိပါသလဲ
တိုင်ပြည်မှာရှိနေတဲ့အရေးကြီးကိစ္စတွေပေါ့နော်ဒီခုနကပြောတဲ့တိုင်ပြည်မှာလုပ်တဲ့စီမံကိန်းတွေပေါ့ဒါတွေလည်းပါမှာပေါ့နော်နောက်လို့မျိုး
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်စီးရဲတင်းမာနေတဲ့တအောင်းမျိုးသားဖွဲ့နဲ့ဒီ RCSS တို့တွေ့ဆုံဆွေးနွေးကြတဲ့တဲ့ကချင်းပြည်နယ်ဖားကံမှာတရားမဝင်ကြောက်စိမ့်တူးဖို့ရင်ဥရေရအေးယူပြီးထောင်ချမယ်ဆိုတဲ့တားမြင့်မိတ်တွေထုတ်ပြန်လိုက်တဲ့တဲ့စတဲ့နောက်ဆုံးရတဲ့တွေကိုတင်ပြပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုံးလွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရမှာပါအခုရင်ဦးဆုံးကတော့နောက်ဆုံးရတဲ့တွေကိုမခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ရုရှားနဲ့အမေရိကန်တို့ဆက်ဆက်ညီနိုင်ရယူခဲ့တဲ့ဒီစီးရီးယားမှာအပြစ်ခက်ရက်စဲရေးဒီကနေ့စတင်အသက်ဝင်မဲ့အချိန်မတိုင်ခင်နိုင်ပိုင်းအလိုမှာစီးရီးယားဆွေရစစ်လေရင်တွေကအလက်ပိုမြို့တဝိုက်နယ်တခြားဒေသတွေမှာလေကြောင်းကနေတိုက်ခိုက်တာကြောင့်အပြစ်ခက်ရက်စဲရေးကိုအစကတည်းကအကြီးအကျယ်တန်လျာရှိနေတဲ့သဘုံကောင်းဆောင်တွေအကြားအမျက်ဒေါသနဲ့အတူအစိုးမြင်မှုတွေလည်းတိုးလာနေပါတယ်အပြစ်ခက်ရက်စဲရေးသဘောတူညီချက်ဟာသမရဘက်ရှာယယ်အာဆက်အစိုးရကိုပို့ပြီးတော့အားကောင်းစေရုံတသက်ပဲဖြစ်လိမ့်မယ်လို့သဘုံကောင်းဆောင်တွေကပြောပါတယ်မွတ်စလင်တို့ရဲ့အားလည်းရဲ့ It Is At Ha ပွဲတော်ရဲ့နဲ့တိုက်တိုက်ဆိုင်ဆိုင်ဒီနေ့နေဝင်ချိန်မှာစတင်မဲ့အဖြစ်ခက်ရက်စဲရေးသဘောတူညီချက်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကရှင်းလင်းချက်ထုတ်ပြန်ပေးဖို့နဲ့တခြားတောင်းဆိုချက်တချို့ကိုလည်းစီးရီးယားတိုက်ခိုက်လက်နက်ကိုင်အဖွဲ့တွေကတောင်းဆိုထားပါတယ်။အဖြစ်ခက်ရက်စဲရေးသဘောတူညီချက်နဲ့ပတ်သက်လို့သဘုံကောင်းဆောင်တချို့ကဝေဖန်ကြပေမဲ့ဒါကိုလက်မခံဘူးလို့တော့သူတို့ကမပြောကြပါဘူး။အရင်ကအပြစ်ရက်စဲရေးသဘောတူညီချက်အများစုမှလိုပဲဒီကြိမ်သဘောတူညီချက်ဟာလည်းပထမ48နာရီကြာရက်စဲမှုနဲ့စတင်မှာပါ။အချိန်ကာလထပ်တိုးနိုင်ပြီးတော့တရင်းတစ်ပတ်ကြာတဲ့အထိဆက်ထိန်းထားနိုင်မယ်ဆိုရင်တော့အမေရိကန်နဲ့ရုရှားတို့ကစစ်သွေးကြွအဖွဲ့နူဆရာတပ်ဦးကိုရော IS အဖွဲ့ဝင်တွေကိုပါပူးတဲ့ထိုးစစ်ဆင်ကြမှာပါအခုနောက်ဆုံးသဘောတူညီချက်ကနေ၅နှစ်ကြာစီးရီးယားပြည်တွင်းစစ်ကြောင်းအလက်ပိုမျိုးလိုနေရာတွေမှာလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအထက်စားနပ်ရိက္ခာနဲ့စေဝါအကူအညီတွေပေးသွားနိုင်မှာပါစီးရီးယားမှာပြည်တွင်းစစ်ကြောင်းလူတွေထောင်ပေါင်းများစွာတိုက်ဆုံခဲ့ရပြီဖြစ်တယ်လို့လူပေါင်း၁၇သန်းအိုးအိမ်မဲ့နေရတာဖြစ်ပါတယ်ရှင်
တူရကီနိုင်ငံအရှေ့ပိုင်းဗန်မြို့ကအာနာယပါတီ AKP ဌာနချုပ်အနီးမှာရှိတဲ့ရဲစစ်ဆေးဂိတ်မှာကားဘုံးပေါက်ကွဲတာကြောင့်လူ48ဦးထပ်မံတန်းရန်ရသွားတယ်လို့တူရကီနိုင်ငံပိုင်းသတင်းဌာနကကြေညာပါရတယ်။တန်းရန်ရသူ46ဦးဟာအရက်သားတွေဖြစ်ပြီးကျန်တဲ့ဦးကတော့ရဲဝန်တပ်တွေဖြစ်တယ်လို့အုပ်ချုပ်ရေးမှူးရုံးကထုတ်ပြန်တဲ့ကြေညာချက်ကိုကိုကပြီးအနာဒိုလူသတင်းဌာနကပြောပါရတယ်။မွတ်စလင်တွေရဲ့အားလည်းဘွဲတော်အင်းနစ်အစဒီကနေ့တင်းလာနေ့မနေ့စနေနေ့50လောက်မှာပေါက်ကွဲမှုဖြစ်တာပါ။တရန်ရသူတွေက2ဦးဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ဗန်မြို့ရဲဌာနအကြီးအကဲဆူဝက် EKC ကအန်နာဒိုလူသတင်းဌာနကိုပြောပါတယ်လူစီကားအရက်မှာရှိတဲ့အုပ်ချုပ်ရေးမှူးရုံးနဲ့မီတာ200အကွာမှာပောက်ခွဲရေးပစ္စည်းတွေတင်ဆောင်ထားတဲ့ကားပောက်ခွဲခဲ့တာလို့ပုဂ္ဂလိကသတင်းအေဂျင်စီတစ်ခုဖြစ်တဲ့ဒိုဂန်ကပြောပါတယ်ဒီပောက်ခွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူးကတ်အများပြားနေထိုင်ရာနိုင်ငံအရှေ့တောင်ပိုင်းဒေသကတရားမဝင်ကတ်အလုံသမားပါတီနဲ့ဆက်နွယ်မှုရှိတယ်လို့စွပ်စွဲခံထားရတဲ့မျိုးတော်ပေါ်28ယောက်ကိုအုပ်ချုပ်ရေးမှူးကဒီရာထူးကနေထုတ်ပယ်ပြီးတရက်ကြာမှာအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာပါအဲဒီသူတွေကိုလွန်ခဲ့တဲ့အချိန်တော်တော်ကြာတဲ့ကထုတ်ပယ်တဲ့နယ်လို့တူရကီသမ္မတဝစ်ဂျစ်တေအာရူဝန်ကပြောဆိုထားတာ
ပါအာဖဂနစ္စတန်နိုင်ငံတောင်ပိုင်းကန္ဒဟာမြို့ကအဓိကစစ်ရုံတစ်ခုကို2နာရီကြာဝင်ရောက်စီးနင်းထားခဲ့ကြတဲ့အသေးခံဘုံခွဲသမား2ယောက်ကိုတော့ဒီကနေ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကပြစ်ဒတ်ခဲ့တဲ့အကြောင်းအာဖဂန်ဆွေရရာရှိတွေကပြောပါရယ်ဒီပြစ်ခတ်ဖမ်းဆီးမှုအတွင်းမှာမိသားဝင်တဲ့အူလည်းတိတ်ဆုံသွားတယ်လို့အာဖဂန်ထောင်လိုင်းရေးအေဂျင်စီကပြောပါရယ်အသေးခံဘုံခွဲသမား2ဦးဟာကန္ဓာမျိုးကမီယာဝီစေယုံဝင်းကိုဝင်စီပြီးတော့လုံခြုံရေးအဆောင်တွေကိုတနက်နေ့ပြစ်ခတ်ခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေနဲ့အဆွေရရာရှိတွေကပြောပါရယ် မွတ်စလင်တို့ရဲ့အစ်ပွဲတော်အထိမ်းအမှတ်နေ့မှာဒေသန္တရအုပ်ချုပ်ရေးမှူးကစစ်ရုံကလူနာရီရဲ့အခြေအနေကိုလာရောက်ကြည့်ရှုဖို့စီစဉ်ထားတဲ့အချိန်မတိုင်ခင်လေးမှာပဲအခုတိုက်ခိုက်မှုဖြစ်ခဲ့တာလို့ပြောခွင့်ရဆမ်မင်းကဘာဝက်က VOA ကိုပြောပါတယ်လူနာရီရောစီယုံဝန်ထမ်းတွေပါထိခိုက်ဒဏ်ရာရခဲ့ခြင်းတော့မရှိဘူးလို့သူကဆိုပါတယ်ဒီတက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်နေပြောဆိုလာတာမရှိသေးပါဘူးဒါပေမဲ့ကန်ဒဟာပြည်နယ်ဟာအစ္စလာမစ်စစ်သွေးကြွတွေအဓိကပောက်ဖွားရာမျိုးအဖြစ်လူသိများတာကြောင့်အခုတိုက်ခတ်မှုဟာတာလီဘန်အဖွဲ့ရဲ့လက်ချက်ဖြစ်နိုင်တယ်ဆိုတဲ့သံသယတွေရှိနေပါတယ်ရှင်
2011ခုနှစ်စက်တင်ဘာ17ရက်ဂျမ်ဘတ်တိုက်ခိုက်ခံမှုအတွင်တည်ဆုံးခဲ့ကြသူတွေရဲ့မိသားစုရဲ့အနေနဲ့အဂျမ်ဘတ်လှုပ်ရှားမှုတွေကိုထောက်ခံအားပေးတဲ့နိုင်ငံဖြစ်ဆွဆွဲခံထားရတဲ့ Saudi Arabia အစိုးရကိုတရားစွဲဆိုခွင့်ပြုတဲ့ဥပဒေဂျန်တရက်ကို American လွှတ်တော်နည်းလုံးကအတည်ပြုလိုက်တဲ့ပုံမှာစိုးရင်ကြောင်းပင်လယ်ကွေ့အာရဗ်နိုင်ငံတွေကထုတ်ပေါ်ပြောဆိုပါရယ်ဒီဥပဒေဂျန်ဟာနိုင်ငံတွေအချင်းချင်းကြားဆက်ဆံရေးအခြေခံအကြောင်းတရားတွေနဲ့ကျင့်ဝတ်စည်းကမ်းတွေအထူးသဖြင့်အချုပ်အခြာပိုင်ဆိုင်မှုကိုကာကွယ်ပိုင်ခွင့်ချိုးဖောက်ခံရတာဖြစ်တယ်လို့ပင်လယ်ကွေ့6နိုင်ငံပူးပေါင်းဆောင်ရွက်ဒီကောင်စီဂျက်စတာကပြောပါတယ်ဒီဥပဒေမူကြမ်းကိုသမရအင်ဘီရောကဗီဒိုအနာသုံးပစ်ချမယ်လို့ပြောထားတဲ့အချိန်အောင်အောက်လွှတ်တော်မှာပြီးခဲ့တဲ့တောက်ချာနေ့ကအတည်ပြုလိုက်တာပါအကြမ်းဖက်ဝါဒကူညီအပြစ်သူတွေကိုတရားဥပဒေအရအရေးယူဖို့လို့ဆိုရဲ Justice Against Sponsor of Terrorism Act ဥပဒေကြမ်းကိုအထက်လွှတ်တော်မှာတော့ဒီပြီးခဲ့တဲ့မေလကလေးကအတည်ပြုပေးခဲ့တာပါဒါပေမဲ့သမရအင်ဘီရောကတော့ဒီဥပဒေမူကြမ်းဟာ Saudi Arabia နဲ့ American ရဲ့ဆက်ဆံရေးကိုထိခိုက်နှံသလိုနိုင်ငံရေးချားမှရောက်နေတဲ့အမေရိကန်နိုင်ငံသားတွေပေါ်တရားစွဲဆိုတာတွေနဲ့နိုင်ငံရေးချားတိုင်းပြည်တွေကအမေရိကန်ကိုတရားစွဲဆိုတာတွေလမ်းပွင့်သွားနိုင်တာကြောင့်လက်မခံပါဘူး။အင်ဘီရောကဗီဒိုအာနာသုံးပစ်ချရင်တော့မှအထက်နဲ့အောက်လွှတ်တော်နှစ်ရပ်ပေါင်းမှာလွှတ်တော်အမတ်3ပုံ2ပုံထက်မနည်းကထောက်ခံနေဆိုရင်တော့ဒီဥပဒေကိုအတည်ပြုနိုင်မှာဖြစ်ပါရယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေတနင်္လာနေ့ညဘက်ဒေတာရင်းနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုတစ်ခုအချိန်မီထပ်လုပ်လာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့မှသတိပေးပါရယ်။မစ်ဆိုင်းဒုံးကျည်ထိပ်မှတက်ဆင်နိုင်မဲ့နျူကလ িয়ার ထိပ်ဘူးထုတ်လုပ်နိုင်ဖို့စမ်းသပ်မှုတွေကိုမြောက်ကိုရီးယားနိုင်ငံအရင်တုန်းကလုပ်ခဲ့တဲ့ပွန်ဂျဲရီနျူကလ িয়ার စမ်းသပ်တဲ့နေရာကအသုံးမပြုတော့တဲ့ဥမင်လိုင်းကောင်းထဲမှာနောက်ထပ်စမ်းသပ်မှုတွေလုပ်လာနိုင်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရမွန်ဆန်းဂျွန်ကပြောပါရယ်။ဒါပေမဲ့အဲ့ဒီထက်ပိုပြီးအသေးစိတ်ကိုတော့မပြောခဲ့ပါဘူး။မြောက်ကိုရီးယားကနောက်ဆုံးနျူကလ িয়ার စမ်းသပ်မှုတွေကိုပြီးခဲ့တဲ့တောက်ကြနေတုန်းကလုပ်ခဲ့တာဖြစ်ပြီးတော့တဟ၅ချိန်မြောက်နဲ့အပြင်းဆုံးစမ်းသပ်မှုလည်းဖြစ်ပါတယ်။ဒီလိုရဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေကိုကန့်ကွက်တဲ့အနေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်တခုအတွင်းကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့အရေးယူတန်ခတ်ပိတ်ဆို့မှုတွေကိုပြောင်ပြောင်တင်းတင်းဆန့်ကျင်လိုက်ကြပဲလို့ဆိုပြီးလုံခြုံရေးကောင်စီကရှုံချပါတယ်။ဒီအတွက်တင့်တော်တဲ့နည်းလမ်းတွေနဲ့တွန့်ပြန်ကိုက်တွယ်သွားမယ်လို့လည်းကောင်စီရဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒီကနေ့ဆိုးမျိုးတော်မှာကျင်းပတဲ့အမေရိကန်ဒီတောင်ကိုရီးယားကာကွယ်ရေးစည်းဝေးမှာတော့မူဝါဒရေးရာတောင်ကိုရီးယားဒုတိယကာကွယ်ရေးဝန်ကြီးယွန်ဂျန်ဆွန်းကမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းဟာဒီသူတို့မဟာမိတ်နိုင်ငံနှစ်ခုစလုံးအတွက်အကြီးမားဆုံးချေချောက်မှုဖြစ်တယ်လို့ပြောသွားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံမြောက်ပိုင်းမှာမိုးများပြီးရေကြီးရေရှည်မှုတွေကြောင့်လူ133ယောက်ထက်မနည်းသေဆုံးပြီး395ယောက်ပျောက်ဆုံးနေတယ်လို့နောက်ထပ်လူ38,000ကလည်းအိုးအိမ်တွေဆုံးခေါက်ထွက်ပြေးနေရတယ်လို့ကုလသမဂ္ဂအေဂျင်စီကဒီကနေ့ပြောပါတယ်။အေဂျင်35,000ကျော်ရေကြီးမှုတန်ခံရပြီးဒီအထက်က69ရာခိုင်နှုန်းကတော့လုံးဝပျက်စီးသွားတဲ့အကြောင်းလူသားချင်းစာနာမှုရေးရကုလသမဂ္ဂယုံ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။စာတင်ကြောင်းပေါင်း 8,900 နဲ့ပြည်သူပိုင်အဆောက်အဦတွေလည်းထိခိုက်ပျက်စီးရလို့ဆိုပါတယ်။စိုက်ပျိုးမြေဟာအများပြားရေရောက်နှိမ့်ခဲ့ပြီးလူ34,000ထက်မနည်းအရေးပေါ်အကူအညီလိုအပ်နေကြောင်းလည်း UNOCHA အဖွဲ့ကပြောပါတယ်။တရုတ်နိုင်ငံနဲ့နေဆက်အနီးမူဆန်နဲ့ယွန်စာဒေတာနှစ်ခုမှာရေကြီးမှုဒဏ်ဆုံးဆုံးခံနေရပြီးအဲ့ဒီဒေတာတွေကိုအကူအညီတွေပေးပို့နိုင်တဲ့အခြေအနေလည်းမရှိသေးပါဘူး။ရေပေးတန်တဲ့ဒေတာတွေကလိုအပ်ချက်တွေကိုသိရှိနိုင်မှုအတွက်ကုလသမဂ္ဂအေဂျင်စီတွေနိုင်ငံတကာ NGO အဖွဲ့တွေနိုင်ငံတကာချက်ချင်းဤအဖွဲ့နဲ့မြောက်ကိုရီးယားချက်ချင်းဤအဖွဲ့တွေပါဝင်တဲ့အဖွဲ့တစ်ခုဟာပြီးခဲ့တဲ့သတင်းပတ်ကရေးပေးတဲ့နေရာတွေကိုတွားရောက်ခဲ့ကြောင်းလဲအ OCHA အဖွဲ့ကပြောပါရခင်ဗျာ
အုံနောက်နဲ့ဥကောင်းတင်းငယ်တဲ့ကလင်းငယ်တွေမွေးဖွားမှုနဲ့ဆက်ဆက်နေတဲ့ချင်းကနေလေးစင်ကူးဆက်တဲ့ဇီကာယောဂါပိုဖြစ်ပွားမှုအနေနဲ့ပတ်သက်လို့ထိုင်းချမ်းမာရေးနဲ့အစိုးရအရာရှိတွေကတော့စိုးရင်စရာတိတ်မရှိတဲ့အကြောင်းပြောပါရတယ်။ဒီယောဂါပိုဖြစ်ပွားမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုဖွင့်ချလိုက်ရင်ခီးသွွားလုပ်ငန်းကိုထိခိုက်နိုင်တဲ့အပေါ်မှာစိုးရင်တဲ့အကြောင်းလဲထိုင်းအရာရှိတွေကပြောထားတာပါ။ယောဂဘူကာကွယ်ရေးနဲ့ဒ ဒီထိန်းချုပ်ရေးဆိုင်ရာဥရောပစင်တာ ECDPC ကတော့ထိုင်းနိုင်ငံအတွင်းစီကယောဂါဘူးပြန့်နှံ့လာနေတဲ့အပေါ်မှာတောက်ချနေတော့ငါသတိပေးပါရယ်အရှေ့တောင်အာရှနိုင်ငံအတော်များများမှာဒီယောဂါဘူးကူးစက်မှုတွေတိုးလာနေတာပါစီးပွားရေးရအချက်ချကြတဲ့ဘန်ကောက်မြို့လယ်ကဆက်သွန်ဈေးပတ်ဝန်းကျင်မှာစီကယောဂါနောက်ထပ်ဖြစ်ပွားမှု22ခုရှိခဲ့တဲ့အကြောင်းမနေ့ကပဲအတည်ပြုထားပါရယ်စီကယောဂါပိုးဟာလိန်ဆက်ဆက်မှုကနေကူးစက်နိုင်တယ်ဆိုပေမဲ့ဒီယောဂါပိုးဟာလူကိုသေစေနိုင်တဲ့ဒါမှမဟုတ်အလွယ်တကူကူးစက်နိုင်တဲ့ယောဂါပိုးမဟုတ်တာကြောင့်အလွန်အကျွံစိုးရင်ကြောက်လန့်မှုတွေမဖြစ်ကြဖို့ကျန်းမာရေးအရာရှိတွေကလူလူတွေကိုတိုက်တွန်းထားပြီးတော့ခီးသွားလုပ်ငန်းတွေမှာထိခိုက်မှုတွေဖြစ်မှာကိုမလိုလားတဲ့အကြောင်းလည်းပြောဆိုထားပါတယ်ရှင်
ကဘာတဝမ်းကအစ္စလမ်ဘာသာဝင်တွေဟာအစ်ပွဲတော်လို့ခေါ်တဲ့ဒီအသာသက်ပူဇော်တဲ့ Feast of Sacrifice ပွဲတော်ကိုကျင်းပနေပါတယ်။ဘုရားသခင်အပေါ်အိဗရာဟင်ကသူ့ရဲ့ယုံကြည်ကိုးစားမှုကိုတည်တည်ပြတဲ့အနေနဲ့သားဖြစ်သူကိုဘုရားသခင်ထံဆွတ်လွတ်ပေးရတဲ့အထိတ်မှအနေနဲ့အခုအစ်ပွဲတော်ကိုကျင်းပတာပါ။ Sorry အာရေဗျနိုင်ငံမက္ကာမှာထောင်ထဲချီတဲ့ဘုရားဖူးတွေလည်းရောက်ရှိနေပါတယ်။ဘုရားဖူးတွေဟာမီနာအရက်မှာကျင်းပတဲ့မကောင်းဆိုးရွားကိုကြောက်စရစ်နဲ့ပြစ်ပေါက်ခြင်းအခမ်းအနားကိုဒီကနေ့ဆင်နွှဲနေကြပါရခင်ဗျာ။
Direct from Washington, the voice of America, VOA.
နောက်ဆုံးသိထားတဲ့သတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတင်းနေတာနေညာချန်ထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုရင်းငွေကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်သတင်းကိုတင်ပြပေးခြင်းပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာဒီကနေ့နေခင်းပိုင်းမှာတော့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson နဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးစီးပွားရေးနဲ့ယင်းနှိမ့်မြုပ်နှံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံဆွေးနွေးခဲ့သလိုကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုလည်းတွားရောက်ခဲ့ပါတယ်။ပြည်ထောင်စုရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာဖွံ့ဖြိုးရေးကိစ္စနောက်လုံခြုံရေးကိစ္စတိုင်းကိုအဓိကထားဆွေးနွေးမယ်လို့လည်းခန့်မှန်းကြပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့မှာတော့ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘာကောင်းနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီနောက်မှာတော့မြန်မာနိုင်ငံသားတချို့တက်ရောက်နေတဲ့ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုတွားရောက်ခဲ့ပြီးဘုချုပ်ကြီးဆာခရစ်စတိုဖာဒီဘာရယ်ကျောင်းအုပ်ကြီးဆာတွန်ဖိလစ်တို့နဲ့တွေ့ဆုံခဲ့တဲ့အကြောင်းမြန်မာနိုင်ငံသားရွေးဝင်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကာကွယ်ဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်မှာတော့ကာကွယ်ရွေးဝင်ကြီးဌာနကဘုံမှုကြီးအောင်မြင့်ဦးနဲ့ငင်းချမ်းရေးကော်မရှင်ကဦးမိုးစောဦးတို့တက်ရောက်နေတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဗီတင်ခီးစဉ်အတွင်းမှာဗီတင်ဝင်ကြီးချုပ်ထရီဇာမီအပါအဝင်ဗီတင်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိနေပါတယ်။ဒါအပြင်ဗြိတိန်အခြေစိုက်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD LA အဖွဲ့နဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ဗြိတိန်အခြေစိုက် NLD LA ခေါင်းဆောင်ဒေါက်တာဝင်းနိုင်ကဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အဲပထမကသူကတွေ့ဖို့ဆိုပြီးတော့ကျွန်တော်တို့ကိုဟိုပြောထားတယ်။ဒါပေမဲ့လောလောဆယ်သူကဗြိတိန်အစိုးရရဲ့အပုဂံနေများနေလို့တဲ့အဲမတွေ့နိုင်သေးဘူးဆိုပြီးတော့ကျွန်တော်လည်းစောင့်နေရတယ်လေ
။ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရဲ့အသင့်ဆောင်ဆိုင်နေဖို့ကိုလည်းဒီကနေ့မနက်ပိုင်းမှာပဲဗြိတိန်အခြေစိုက်မြန်မာတန်ယုံတာဝန်ရှိသူကဖုံးဆက်အကြောင်းကြားထားတယ်လို့လည်းဒေါက်တာဝင်းနိုင်ကပြောပါတယ်။ဗြိတိန်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့နိုင်ငံရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုအဓိကထားဆွေးနွေးပွဲရှိတယ်လို့လည်းဒေါက်တာဝင်းနိုင်ကသုံးသပ်ပါတယ်
။အဲလောလောဆယ်တိုက်ပြည်မှာရှိနေတဲ့အရေးကြီးကိစ္စတွေပေါ့နော်။ဒီခုနပြောတဲ့အဲတိုက်ပြည်မှာလုံးမဲ့စီမံငင်းနေပေါ့ဒါတွေလည်းပါမှာပေါ့နော်နောက်လုံးမျိုးရင်းကိစ္စတွေလည်းပါမယ်လို့ယူဆပါတယ်ကြာသိခင်ကပဲအဲရန်ကုန်ကြီးချုပ်ဦးဖြိုးမင်းသိန်းလာသွားတဲ့ခါမှာ central land မှာသူ presentation တစ်ခုလုပ်သွားတယ်အဲ presentation မှာ new ရန်ကုန် project အပါအဝင်ပေါ့နော်ဒီအဲကြိုက်ကြတဲ့လုံးမဲ့စိတ်ကလုပ်ငန်းနေနောက်တစ်ခုဟိုကျွန်တော်တို့စက်မှုလုပ်ငန်းနေနောက်တစ်ခုဟန်တာရီလေးငွေကိစ္စတွေနောက်လုပ်ငန်းတွေတော်တော်များများ project တွေပေါ့နော်အဲကိုယ်တင်ပြဆွေးနွေးပြီးတော့အစီအစဉ်သွားတယ်သူကလည်းပြောသွားတယ်ဒီသူမလာခင်မှာနိုင်ငံ30ကအဲကုမ္ပဏီ150နဲ့အကုန်လုံးစီစဉ်ထားရပြီလားဒါလည်းတော့သူကိုယ်တိုင်အစီအစဉ်နဲ့ project တွေဆိုတော့ဒါသူ့အချိန်မီပြီးသွားမယ်ဆိုတော့ဒါတွေကတော့သူကသူ in place ဖြစ်နေပါတယ်ကျွန်တော်တို့ကဘာမှစိတ်ကူးစရာအကြောင်းမရှိပါဘူးနောက်ဒီ new yangon project မှာလည်းဒီ US ရဲ့ UK ရဲ့ Indonesia ရဲ့နောက် Japan ရဲ့ Korea ရဲ့ကတွဲပြီးတော့အားလုံးလုပ်မယ်နောက်တစ်ခုကဒီဝင်းကျုံရဲ့ခီးစဉ်မှာလည်းဒီဟိုကနေပြီးတော့ဒီဆိုအနေပြီးတော့ဒေါ်လာ300ကိုကြီးလိုက်တယ်တရားနယူးယောက် project ဆိုတော့ဒါရီအကုန်လုံးစီမံဘီလာကိစ္စတွေဆိုတော့အလုံးအားသူ target တိုင်းနဲ့သူပြီးသွားမယ်ကျွန်တော်တော့ယုံကြည်ပါတယ်
ဒေါက်ဆန်းစုကြည်ရဲ့ဗီတင်ခီးစင်မှာတော့မိသားစုဝင်နေနဲ့လည်းတွေ့ဆုံခဲ့တာပါ မနေ့တုန်းကတော့ဥရောပအရှေ့လေပိုင်းနဲ့အာဖရိကဒေသတို့ကမြန်မာအတန်အမတ်ကြီးတွေနဲ့လန်ဒန်မြို့ကမြန်မာတန်ရုံမှာတွေ့ဆုံဆွေးနွေးခဲ့တယ်လို့လန်ဒန်ခြေဆိုင်မြန်မာတန်ရုံတာဝန်ခံတဦးကပြောပါတယ်
။ကျွန်တော်လည်းပါဆိုတဲ့ဒီကိစ္စတွေကိုကျွန်တော်တို့လည်းကျွန်တော်တို့ပေးမသိဘူးကျွန်တော်တို့လည်းဒါဟိုပါလေဟိုဘလော့ခေါ်မယ်လေကျွန်တော်တို့ကဒီဒေသခံဝန်ထမ်းဒီကိစ္စတွေကကျွန်တော်တို့မသိဘူး။အော်အားကြောင့
်မနေ့ကတော့ဆရာတို့တန်ရုံမှာပဲဟိုတန်မှတ်ကြီးတွေနဲ့တော့တွေ့ကြသေးတယ်မဟုတ်
ဟုတ်တယ်ဟုတ်ပါတယ်ဟုတ်ပါတယ်မနေ့ကိစ္စတော့မနေ့ကတော့ဒီမှာဒီအစီဝေးလောက်တဲ့စားတွေပါတယ်မနေ့ပြီးသွားပါပြီ
မြန်မာတန်မှတ်ကြီးတွေနဲ့တွေ့ဆုံတာမှာတော့အစိုးရရဲ့မူဝါဒနဲ့လမ်းစဉ်တွေဦးစားပေးလုပ်ငန်းတွေနိုင်ငံခြားရေးမူဝါဒတွေကိုထောက်ဆန်းစုကြည်ကရှင်းလင်းပြောကြားခဲ့ပြီးတန်မှတ်ကြီးတွေအနေနဲ့ပြပရောက်မြန်မာနိုင်ငံသားတွေကိုကာကွယ်စောင့်ရှောက်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ဘီဒန်ခီးဆင်ပြီးမှာတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကိုခီးဆင်မှာဖြစ်ပြီးအမေရိကန်သမ္မတဘရက်ကိုဘာမာဒုတိယသမ္မတဂျိုးဘိုင်ဒန်အပါအဝင်နိုင်ငံခြားရေးဝန်ကြီးတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ဝါရှင်တန် DC မှာအမေရိကန်အစိုးရကောင်ဆောင်လေးနဲ့တွေ့ဆုံပြီးမှာတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကိုတွေ့ရောက်ပြီးကုလသမဂ္ဂအစည်းအမြင်အရာရှိကြီးများအစည်းအဝေးနဲ့ကုလသမဂ္ဂအထွေထွေညီလာခံတို့မှမိန့်ခွန်းပြောဖို့စီစဉ်ထားပါတယ်ရှင်။
မတ်တိန်ကီထိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မနေ့ပြန်အင်္ဂါညတရရဲ့လီလိုက်အစီအစဉ်မှာလဲဒေါ်ချန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဆွေးနွေးကြမှာမို့ပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပြသည်ရှင်တတင်းလာတဲ့ပုဂ္ဂိုလ်ဆက်တင်ပြခြင်းပါတယ်ရှမ်းပြည်နယ်တောင်ပိုင်းဒေသကစာတင်ကျောင်းတွေမှာတအောင်းစာပေးတင်ကြားရေးနဲ့ TLL တအောင်းပလောင်တက်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တက်မတော်ရိုးကြားဖြစ်ပွားနေတဲ့စည်ရေးပြဿနာတွေကိုဖြေရှင်းနိုင်ရေးတို့အတွက်တအောင်းမျိုးသားပါတီကကိုယ်စားလှယ်အဖွဲ့တွေနဲ့တောင်ပိုင်းရှမ်းပြည်တက်မတော်ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စစ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကပြောပြပေးပါမယ်ရှင်
ဒီကနေ့ထိုင်းနိုင်ငံတွင်နှစ်ဖက်တွေ့ဆုံညှိနှိုင်းမှုအရတန်းမျိုးသားပါတီဘက်ကတောင်းဆိုထားတဲ့ရှမ်းပြည်နယ်တောင်ပိုင်းဒေသတွင်တန်းစာပေတင်ကြားရေးနဲ့ပတ်သက်ပြီးတောင်ပိုင်းရှမ်းပြည်တပ်မတော်ကိုယ်စားလှယ်ဘက်ကအောက်ခြေဖွဲ့နဲ့ညှိနှိုင်းသွားဖို့သဘောထားမှတ်ချက်ပေးခဲ့တယ်လို့တန်းမျိုးသားပါတီကဗဟိုလူမှုဆောင်ကော်မတီဝင်တာလှဖေကအခုလိုပြောပါတယ်။အဲ
ဒီလုံမဲ့လုံငန်းရှင်တွေကိုအပြီးပေးပြီးမှတောင်းစာပြီးမှပါလို့ရှိရင်ဆက်ရနေပြီးမှအောက်ခြေမှာရှိတဲ့ပြည်အတိုင်းတပ်ဖွဲ့ကကမ္ဘူတွေတောင်းဆောင်တွေတပ်သားတွေကိုသွားတောင်းစာပြီးမှလုံးလုံးရပါတယ်ဆိုတဲ့အဖြေကတော့ဟိုအားရကြတော့
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်တန်းပလောင်တပ်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC တပ်ဖွဲ့တို့ကြားစီရေးပဋိပက္ခတင်းမာနေတဲ့အနေအထားကနေနှစ်ဖက်ဖွဲ့တွဲဆုံဆွေးနွေးနိုင်ဖို့ RCSSC ဘက်ကနေတစိခံကန့်လန့်ခဲ့တယ်လို့ RCSSF ဘက်ကဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်
TNP ကသူကတော့ဒီ TNL ကိုစလေတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့သူကကြားခံနေနေနေဆိုတော့ကျွန်တော်တို့ဘက်ကနေပြီးတော့ဒီ TNP ကနေတစ်ဆင့် TNL ကိုဟိုစကားပါတာရှိပါတယ်ပေါ့နော်အဓိကကတော့ကျွန်တော်တို့နှစ်ဦးနှစ်ဖက်ကြားမှာတိပေါ်နေတဲ့တိုက်ပွဲတွေအမြန်ဆုံးရပ်တန့်သွားအောင်ဆွေးနွေးဖို့လိုအပ်ပါတယ်ပေါ့
TNL တန်းပလောင်တပ်ဖွဲ့အနေနဲ့ပဋိပက္ခချုပ်ငြိမ်းရေးအတွက်နှစ်ဖက်တွေ့ဆုံဖို့စီစဉ်ထားတာရှိပေမဲ့လည်းနေရာဒေသရွေးချယ်မှုအခက်အခဲကြောင့်အထမမြောက်ခဲ့ဘူးလို့ TNL နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်းလှကပြောပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတန်းပလောင်တပ်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC တပ်ဖွဲ့တို့ကြားစီရေးပဋိပက္ခသိမ်းမနေစေလဲဖြစ်ပါတယ်။ဒီကနေ့နဲ့ပြီးခဲ့တဲ့စက်တင်ဘာ10ရက်နေ့ကမန်တုံမြို့နယ်မန်ရုပ်ကျေးရွာတွင်မှာတောင်ပလောင်တပ်ဖွဲ့နဲ့ RCSSSA တပ်ဖွဲ့တို့အကြားမှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်အနေနဲ့ဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခဟာလူမျိုးရေးနဲ့မသက်ဆိုင်ပဲလက်နက်ကန်ဖွဲ့ချင်းချင်းကြားဖြစ်ပွားတဲ့ပြဿနာတစ်ခုလို့ရှုမြင်ပြီးနှစ်ဖက်သက်ဖွဲ့ပဋိပက္ခချုပ်ငြိမ်းရေးအတွက်မကြာခဏတွေ့ဆုံဆွေးနွေးသွားနိုင်မယ်ဆိုရင်ကြားရကမလူလားအပ်တဲ့ပြဿနာတွေကိုလည်းကောင်းမွန်စွာဖြေရှင်းနိုင်မယ်လို့ယုံကြည်တယ်ဆိုပြီးအဖွဲ့မိတ်ခွန်းမှပြောကြားသွားပါတယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်နဲ့ခိုလန်မြို့နယ်ဘက်မှာတန်းပလောင်လူဦးရေသိန်းချီရှိနေပေမဲ့စာတင်ကျောင်းတွင်တန်းစာပေတင်ကျမှုပိတ်ပင်မှုတွေရှိနေတယ်လို့တန်းတန်ကတော်အဖွဲ့စီယုံရင်မှုဖွဲ့ပင်ဆရာတော်တောပိတကမိတ်ပါတယ
်သူတို့ကခုံကြီးတွေခန့်နေဒီဆရာမတွေက CNL A ဘလို့ခေါ်မလဲတရှိ့တဘောမျိုးပေါ့မဟုတ်ဘူးခုံကြီးတွေကပြန်ရှင်းရတယ်ဒီကျောင်းဖွင့်တာခုံကြီးတွေကဖွင့်တာဒီပလောင်လူရေတွေအဲ့ဒါမှဆိုရင်မိုင်းကင်ဘက်မှာဆိုရင်ပလောင်တွေကသိန်းချီရှိတယ်တောင်းချီတော့မကဘူးအဲ့လိုရှိတဲ့လူကြီးတွေထဲမှာသာမတက်ဘူး
ဒီလိုတာစီပြည့်ပင်မှုတွေရှိနေခဲ့လို့တန်းနိုင်ငံရေးပါတီစဉ်နဲ့တန်ကတော်ဖွဲ့တွေကနေတောင်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့နဲ့လာရောက်ဆွေးနွေးညှိနှိုင်းခဲ့တာလည်းဖြစ်ပါတယ် TNL တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC တပ်ဖွဲ့တို့ဟာ2015ခုနှစ်နိုဝင်ဘာလကစလို့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်နေမြေပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်ပြီးလက်နက်ကင်ပြည်ပခဖြစ်ပွားလာခဲ့တာပါ
စီရေးသိမ်းမှနေဆက်ဖြစ်တဲ့တမ်းမလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းမြေတပ်မတော်အစစ်ဖွဲ့တို့ကြားအပြစ်ခတ်ရစေးရေးအတွက်ယူအန်အစီခေါ်ညီညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီမြောက်ပိုင်းရှမ်းမြေတပ်မတော်SSPB SSA ဖွဲ့တို့ကနေကြိုးပမ်းသွားမယ်လို့ဆိုပေမဲ့လည်းဒီကနေ့အထိတော့နှစ်ဖွဲ့တွေကြားတွေ့ဆုံဆွေးနွေးနိုင်ခြင်းမရှိသေးပါဘူးဒီကနေ့တွေ့ဆုံမှုမှာတော
ဒီနေ့ကျွန်တော်တို့ပေးမသိဘူးကျွန်တော်တို့လည်းဒါဟိုပါပေါ့လေကျွန်တော်နိုင်ငံလုံးဆိုင်ရာတန်းပလောင်တန်ခါဖွဲ့ကဒုဥက္ကဋ္ဌဆရာတော်ဥပညာတိရီဦးဆောင်တဲ့ဖွဲ့တို့တက်ရောက်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
ဒါကတော့ထိုင်းခြေစိုက်VOA သတင်းတော့9ကိုရင်ပြပေးခဲ့တဲ့သတင်းကိုနားဆင်ကြရပါပါဆက်ပြီးတော့ဖားကန်မှာတရားမဝင်ကြောက်တူးရင်ချောင်ချပြီးတော့အရေးယူမယ်ဆိုတဲ့သတင်းကိုလည်းနားဆင်ရအောင်ပါကချင်ပြည်နယ်ဖားကန်ဒေသမှာတရားမဝင်ကြောက်စိမ့်တူးဖို့ရင်လက်ဝယ်ထားရှိရင်ဥပဒေအရထောင်တစ်နှစ်ကနေခုနှစ်အထိချမှတ်မယ်ဆိုတဲ့တားမြစ်မိတ်တွေထုတ်ပြန်လိုက်တာကြောင့်တနိုင်တစ်ပိုင်လောက်ကိုစ သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဖားကန်ဒေတာမှာရေမစေးကြောက်ရှာဖွေသူတွေကြောင့်ကြောက်စင်းတူးဖော်တဲ့ကုမ္ပဏီတွေထိခိုက်ကြောင်းအမျိုးသားလွတ်တော်မှာဩဂုတ်လအတွင်းကဆွေးနွေးခဲ့ပြီးတဲ့နောက်ဒီလိုတားမြစ်ကန့်သတ်တာတွေဆောင်ရွက်လာတာဖြစ်ပါတယ်။လောလောဆယ်ကြောက်စင်းလုပ်ငန်းပေါ်ကန့်သတ်လိုက်တဲ့အခြေအနေကိုဖားကန်ဒေတာကဌာနတိုင်းသားတဦးဖြစ်တဲ့ဦးလမောင်လာကြောင်ကအခုလိုပြောပါတယ်
။ဟိုတရားမှုဘယ်နဲ့ကြောက်စင်းတူးဖော်လို့ရှိရင်ပြီးတော့အဲ့ကြောက်စင်းလက်ဝယ်ထားလို့ရှိရင်ထောင်၃လကနေ9နှစ်ဆိုပြီးအမှရေးဟိုရေးချိတ်ထားတယ်လေ။အဲ့မြို့နယ်အုပ်ချုပ်ရေးမှူးရုံးရဲ့အရှိမပေါ့ပြီးတော့ကြောက်စင်းရုံးရှိမှအဲ့လိုရေးတက်ထားတာတွေ့ရတယ်။
ဒီလိုထုတ်ပြန်လိုက်တာကြောင့်ဒေတာကန်ဌာနရီအတွက်ပါအခက်အခဲတွေ့လာနိုင်တယ်လို့ဆက်ပြောပါတယ်။
ကျွန်တော်တို့ဌာနေသားတွေကလည်းဒီအကြောင်းစင်းကိုပဲအဓိကထားတော့တာလေ။ဟိုအရင်တော့ကကြာတော့တောင်ရလောက်တာတော့ဥယျာဉ်လောက်တာတော့ရှိတယ်။ဒါပေမဲ့အခုကုမ္ပဏီခင်ရောက်လာတဲ့ခါကျတော့ကျွန်တော်တို့ဒီဥယျာဉ်တွေပါတော့အလုံးဟိုကြောင်းစင်းကုမ္ပဏီတွေကဟိုနီးမျိုးစုံတုံးပြီးတော့တင်လိုက်တာတော့အဲ့သူကုမ္ပဏီထောင်လိုက်တော့ရှိတဲ့ခါကျတော့ကျွန်တော်ဌာနေသားလည်းအခုဘာမှလုပ်ကင်စားတော့မယ်မြင်နေရလည်းမရှိတော့လေ။ဒီဘာမှမဟုတ်တဲ့ကြောင်းစင်းလေးကိုတော့မှကျွန်တော်အဲ့လိုရှားပွေစားတော့နေတော့ကိုအစိုးရကအဲ့လိုလုပ်လိုက်တဲ့ဆိုတဲ့ခါကျတော့သာတမင်တက်တဲ့ကျွန်တော်တို့ကိုအလိုင်းကျင့်တယ်လို့ပဲအဲ့လိုပဲပြောရမလို့ဖြစ်နေပြီလေ
လောလောဆယ်မှာတော့ရင်စေးကြောက်ရှာဖွေတာနဲ့ကြောက်စင်းရောင်းဝယ်တာတွေဟာဆက်လက်ဆောင်ရွက်နေစေရှိပြီးအာနာပိုင်တွေဘက်ကတဖြည်းဖြည်းချင်းတင်းကျပ်လာမဲ့အခြေအနေရှိကြောင်းလည်းသုံးသပ်ပါတယ်ဖကန့်ဒေတာကအလွတ်သတင်းတော့ကိုစော်မိုးထက်ကတော့ဒီလိုတားမြစ်လိုက်တာကြောင့်ဖကန့်ဒေတာတွေမှာနေထိုင်တဲ့တိမ့်နဲ့ချီတဲ့ပြည်သူတွေကိုထိခိုက်စေနိုင်ကြောင်းပြောပါတယ
်ထိခိုက်တာကတော့ကျွန်တော်တို့ကုမ္ပဏီအလွန်အကုန်ထိခိုက်တယ်ကွာဘာလို့ဒီမှာရေမစေးဘူးပဲအခြေခံပြီးတော့ဒီမှာရှိတဲ့ဒေတာကန်ကြီးရဲ့စာဝတ်ကြီးဒါကိုပဲအထူးကထားလို့ရတာလေတော်သိတူပေါ်ရေကုမ္ပဏီဒီကဟိုသူတို့ license ရှိတဲ့သဘောမျိုးဖြစ်သွားပြီးတော့ကြောက်ကိုတဲခွင့်ပြုခွင့်ရတယ်ကြာကျွန်တော်တို့ကျန်တဲ့သာမန်လက်လုပ်တဲ့စားကြည့်ပြီးရရေမစေးချလို့ရတဲ့ကြောက်ကိုတော့မှကျွန်တော်တို့ကဒီထဲမှာခိုင်ဆောင်ပြီးတော့ရောင်းဝယ်ခွင့်မရှိဘူးဆိုတော့အဲ့ဒီသဘောတက်ရောက်သွားတာလေလူကြီးအားဖြင့်ကျွန်တော်တို့ဒီမော်ထဲမှာလူကြီးအားလုံးပေါင်းတန်းတန်းကျော်ရှိတယ်ကြာကျွန်တော်တို့ဒီခံမန်းစင်းကောက်တာတန်းတန်းကျော်ဆိုတဲ့နေရာမှာရှင်းပြောရလို့ရှိရင်90ရာခိုင်နှုန်းထိတိုက်တယ်
အနာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ကင်တွယ်လာမယ်ဆိုရင်တော့ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုကိုစုံမိုးထက်ကအခုလိုဆက်ပြောပါတဲ့
။ပေါ်ထဲမှာဗာပြက်တနာရတဲ့နော်ခိုးဆိုးလူရမှုတွေဘလူလာအပ်တဲ့ဒုကျဲ့လုံဒုကျဲ့လုပ်ငန်းတွေအများကြီးဟိုဖြစ်ထွန်းလာနိုင်နေကြ။နောက်ပိုင်းဆိုရင်ဆန္ဒပြပွဲတွေကတော့ဖြစ်လာပဲနေထားရှိတယ
်။ဒီတားမြစ်ချက်ဟာဒီနှစ်ဇန်နဝါရီလ29ရက်နေ့ကအရင်ဆိုးရသက်တမ်းကုံဆုံးကန်ဒီအချိန်မှာပြည်တော်စုလွှတ်တော်ကထက်မှန်အတည်ပြုလိုက်တဲ့ကြောက်မြဲဥပဒေအရထုတ်ပြန်တာဖြစ်ပါတဲ့။ဖကန်ဒေတာကမြို့သားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကတော့ဒီဥပဒေကိုပြန်လည်ပြင်ဆင်ဖို့အတွက်ဆောင်ရွက်သွားမယ်လို့ပြောပါတယ
်ကျွန်တော်ကမြို့သားလွှတ်တော်တရားစတဲ့နဲ့တဘာပဝင်ရှင်နဲ့ပါလေဒီနေ့လည်းအဲ့ဒီအတွက်ဆွေးနွေးပါတယ်အဓိကကတော့ကျွန်တော်တို့ကဒီဥပဒေမသားလို့ယူကျွန်တော်ပြင်ဖို့လုပ်နေကြတယ်ပြင်နဲ့ပြင်ပြီးတော့မှကျွန်တော်တို့ကဥပဒေကြောင့်ကျွန်တော်ပို့ထားပြီဥပဒေကပြန်ကြလာမှမယ်အဲ့ဒီမှာပါကျွန်တော်ကနီးဥပဒေပြန်ဆွဲရမှာနီးဥပဒေလည်းကျွန်တော်ပဲဆွဲမှာပဲ
ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကအမျိုးသားလွှတ်တော်မှာကြောင်းမြတ်တူးဖော်ရေးလုပ်ွက်တွေကိုရင်မစေးကြောက်ရှာဖွေသူတွေကဥပဒေမဲ့ကျူးကျော်နေတာကြောင့်ကုမ္ပဏီပိုင်ရှင်တွေရင်ဆိုင်နေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းဆောင်ရွက်မလဲလို့ရှမ်းပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကမေးမြန်းခဲ့တာဖြစ်ပါတယ်။ဒီမေးခွန်းကိုစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမမောင်ဝင်းကဒီလိုဖြစ်ပျက်နေတာဟာဒေတာတွင်တရားဥပဒေစိုးမိုးမှုမရှိတာကြောင့်ဖြစ်ကြောင်းနဲ့ဥပဒေမဲ့လုပ်ရက်တွေကိုရှင်းလင်းဖို့အတွက်အုပ်ချုပ်ရေးအဖွဲ့အစဉ်စင်ကရဲတက်မတော်နဲ့ညှိနှိုင်းဆောင်ရွက်နေကြောင်းဖြေကြားခဲ့ပါတယ်။ပ Pagan Dida Ma, say Yani Ajirigo, don't you be, Chausingo, alone John Tupo Nirajo, the Bawa Bawinjin, Piesi Yadalo, Nissin, Yiji Yishanari, Pinne Bare. Chausing Tupo Yaga, Tweshi de Mizarego, Senita Masubidajo, Majakana Suzalo, Mizabon Pio Jabi, Luthi Biodarele, Pinne Bare.
Few in Yamavaya, drained out Gomuz or drained people get up, Piparishi, Sabiro, di Ziga Yoga Po. Kusatari nepatabiro, di Kagwere Oxari, Yamanang and Emma Palumio, season needless, so the dream will sabi Biobia Jamare, a shade of Asha di Darima, Ziga Yoga, Bo Kusatari, Mitalani Rajao, Yamanang and Emma, Yoga, Kagwe, Tencho Namu at Dwe, Mahabuha Jarasi Manganigo, Pinsin Losang Nidelu, Jamai Winni Tana, Dawin Shidu to Uga Pioso Libare, Sinkabune Tining and Niga, Yoga Kusa Kayadu Rima, Yamanang and that Uzi Bowin Nibi Melu, Yamanang and Emma, Ziga, Virus Bo, Kusataro, Kuchain T, Machi de Bulu, Biovare, a Pierce and Uro, Satu Mimian Hare,
ကိုရနိုင်ငံကပြောပြပေးပါမယ်ရှင်။ရှင်းတော်အာရှဒေသတွင်းနိုင်ငံတွေအတော်များများမှာဇီကာယောဂါဗိုင်းရပ်စ်ပိုးကူးစက်တာတွေမြင့်တက်လာနေပြီးစင်ကာပူနဲ့ထိုင်းနိုင်ငံတွေကယောဂါပိုးကူးစက်ခံရသူတွေတိုးလာနေပြီမဲ့မြန်မာနိုင်ငံတွင်းမှာတော့ယောဂါကူးစက်တာတွေအခုချိန်ထိမရှိသေးဘူးလို့မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနကူးစက်ယောဂါဌာနရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာညံဝင်းမြင
ွက်ခံရတယ်လို့ပဲကျွန်တော်တို့ထိုင်းနေကျွန်မဝန်ကြီးဌာနသတင်းတင်ရရှိတယ်ပေါ့နော်နောက်ကြလို့ရှင်တော့စင်ကာပူတယောက်ပေါ့
စင်ကာပူနိုင်ငံမှာတော့ကိုွန်တောင်မိခင်ရှေးဦးပါဝင်ယောဂါကူးစက်ခံသူ329ဦးရှိပြီးတော့ထိုင်းနိုင်ငံမှာတော့နောက်ထပ် Zika virus ပိုးကူးစက်ခံသူ22ဦးပါဝင်တရားကျော်ရှိပြီလို့သိရပါတယ်ဒေတာတွင်းကအိနီးချင်းနိုင်ငံတွေမှာအခုလိုယောဂါပိုးကူးစက်တာတွေရှိလာတာကြောင့်မြန်မာနိုင်ငံကယောဂကူးစက်လာနိုင်ခြင်းဘယ်လောက်ထိစိုးရိမ်စရာရှိသလဲဆိုတဲ့အပေါ်မှာဒေါက်တာညဝင်းမြင့်ကတော့အခုလိုပြောပါတယ
်ကျွန်တော်နိုင်ငံအနေနဲ့ဆိုလို့ရှင်လဲဒါဟိုပေါ့နော်အပူပိုင်းဒေသမှာပါတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်လို့ ADC ကတော့ကျွန်တော်တို့စီမံကရှိနေတာပေါ့နော်ရှိနေတာဆိုတဲ့အတွက်ကြောင့်လို့ကူးစက်လာနိုင်ခြင်းရှိသလားဆိုလို့ရှင်တော့ကျွန်တော်တို့ဒီ epidemiologically or scientifically ပြောမယ်ဆိုဥပမာဆရာဆိုယောဂရှိတဲ့လူကတယောက်ကဝင်လာတယ်အဲ့ဒါကိုဒီမှာရှိနေတဲ့ ADC ကကြိုက်မယ်ဒါမှမဟုတ်လို့ရှင်လဲဒီ80 chains ကဒီလေကြောင်းကပဲဖြစ်ဖြစ်အကုန်လုံးကမဖြစ်ဝင်လာမယ်ပေါ့နော်ရောဂါပိုးရှိတဲ့ခြံဝင်လာဆိုလို့ရှိရင်မြန်မာနိုင်ငံနဲ့နေနေလဲရောဂါပိုးဝင်ရောက်လာနိုင်ခြေကတော့ရှိပါတယ်ခင်ဗျာ
ကျမ၏ဝန်ကြီးဌာနအနေနဲ့နိုင်ငံသားရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဒေသတွင်းနိုင်ငံတွေကမြန်မာတန်ရုံတာဝန်ရှိသူတွေအပါအဝင်သက်ဆိုင်ရာနိုင်ငံရဲ့ကျန်းမာရေးတာဝန်ခံတွေနဲ့ပူးပေါင်းဆောင်ရွက်တာတွေရှိသလိုပြည်တွင်းမှာဆိုရင်လည်းတိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေနဲ့ယောဂါကောက်ွယ်ထိန်းချုပ်နိုင်ဖို့အတွက်လက်ရဲလှုပ်ဆောင်တာတွေရှိတယ်လို့ဒေါက်တာညဝင်းမြင့်ကပြောပါတယ်
ကျွန်တော်တို့ရဲ့ပေါ့နော်ဒီ strategy မဟာဗျူဟာ plan မှာဆိုလို့ရှိရင်တော့ဥပမာဒီကြားဆိုလုံးဝမဖြစ်သေးတဲ့အခုလိုလုံးဝမဖြစ်သေးတဲ့ကိုကိုတွေးမတွေးရှိသေးတဲ့အချိန်ဆိုလို့ရှိရင်ပါလိမ့်မယ်ပေါ့နော်ဥပမာဒီကြားဆိုယောဂဘူးစတင်တွေ့ရှိပြီပေါ့ယောဂဘူးစတင်တွေ့ရှိပြီဒါမှမဟုတ်လည်းယောဂဘူးဥပမာဆိုကြပါဆိုကျွန်တော်တို့ဒီဥပမာ၄-၅ရောက်ပေါ့နော်ကြပြိုင်နဲ့တွေ့ပြီဆိုလို့ရှိရင်ဘယ်လိုလုပ်မလဲပေါ့အဲ့ဒီခါကျတော့ကျွန်တော်တို့ send like ပေါ့နော်ဘယ်လိုဆောင်ရွက်မယ်ဆိုတော့အစီအမံချက်ကြီးဆွဲထားတာရှိပါတယ် share နိုင်နေတဲ့အတွက်ဆိုလို့ရှိရင်တော့ကျွန်တော်တို့ကပေါ့နော်ဒီဟိုအဓိကဒီ fogging machine ပေါ့ fogging ဒီ CC ခြေစမှုတယ်ပေါ့နော် fogging machine ကိုလည်းကျွန်တော်တို့ဒီကျွန်တော်ဝန်ကြီးဌာနရမဝင်းနဲ့ထမအောင်ဝယ်ယူဖို့ပေါ့နော်ထမအောင်ဝယ်ယူဖို့ကျွန်တော်လုပ်ထားတာရှိတယ်အပိတ်ပေါ့အပိတ်ရှိခဲ့တဲ့ဟာဆိုလို့ရှိရင်လည်းကျွန်တော်တို့အပိတ်ရှိခဲ့ဖို့အတွက်ကိုကျွန်တော်တို့ပေါ့နော်ဒီအပိတ်ကိုဝယ်ထားတာပေါ့နော်ဒီအပိတ်ရှိကိုကျွန်တော်ပြည်နယ်တိုင်းတွေအားလုံးမှာကျွန်တော်တို့ဒီ campaign တွေနဲ့လုပ်ဖို့အတွက်ပေါ့နော်အဲ့ဒါလေးတော့ကျွန်တော်စီစဉ်ထားတာရှိပါတယ်စီကာကကျွန်တော်တို့ကဒီအပိတ်ရန်ဝင်ထွက်ခဲ့တဲ့နေရာနေပြောဝင်ကူးဆက်လာနိုင်တာရှိတယ်ပေါ့နော်အဲ့ကြတော့ဒီကြောင်းလိုက်နေတဲ့အစင်ပေါ့နော်ချင်းလေးမပါလာအောင်လို့ဒီကြောင်းဗီဇာလေးစိတ်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီအရင်ပတ်စနေနေ့ရပေါ့နော်ကျွန်တော်တို့ဒီအခု case meeting လေးကျွန်တော်တို့လုပ်ခဲ့တယ်ပေါ့နောက်တစ်ခါရန်ကုန်လေးစိတ်ပတ်ဝန်းကျင်ပေါ့နော်ဆရာဒီရန်ကုန်လေးစိတ်ပတ်ဝန်းကျင်မှာဆိုလို့ရှိရင်ကျွန်တော် ADC ပေါ့ဒီစီကာယောဂတဲ့တင်နိုင် ADC မရှိဖို့အတွက်ကိုကျွန်တော်တို့ဒီဌာနဆိုင်ရာချင်းချင်းပူးပေါင်းဆောင်ရွက်ဖို့အတွက်ပေါ့လေကြောင်းလိုက်နေလည်းပူးပေါင်းဆောင်ရွက်ဖို့အဲ့ဒါလေးညှိနှိုင်းကြတာကျွန်တော်တို့ရှိပါတယ်ခင်ဗျာ
ဒီကယောဂကာကွယ်ရေးအတွက်မီဒီယာတွေကနေတစင်အသိပညာပေးတာတွေလှုပ်ဆောင်နေသလိုကူးစက်ယောဂဌာနရဲ့ Facebook စာမျက်နှာတစ်ခုဖွင့်ပြီးတော့လဲယောဂပိုးနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုထုတ်ပြန်ပေးနေတယ်လို့သူကပြောပါတယ်။ဒါပြင်ကျန်းမာရေးနဲ့ပတ်သက်တဲ့တာဝန်ရှိသူတွေအနေနဲ့လဲယောဂလက္ခဏာဖြစ်နေတယ်လို့တန်ကြာရှိတဲ့သူတွေကိုတွေ့ရင်အကြောင်းကြားဖို့ပြောထားတယ်ဆိုပြီးတော့ဒေါက်တာညံဝင်းမြင့်ကပြောပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညဝက်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိသလို
အမိခိုကင်းတဲ့လူတော်တော်များများကပေါ့နော်တယောက်တည်းရက်တည်လို့ရတယ်မရဘူးဆိုတာမရှိဘူးလို့ဒီလိုမျိုးတွေးလဲတွေးမိကြမှာပါ
သူယုံကြည်ရအစီအစဉ်မှာဒေါခင်ချုံမြင့်သူပါကိုယုံကြည်တယ်လဲဆိုတဲ့အကြောင်းအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်အခုရင်းမှုဆုံးကတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်တရုတ်နိုင်ငံကအကြောင်းသားမိပါတွေကသူတို့ရဲ့သားသမီးတွေကိုနိုင်ငံခြားတက္ကသိုလ်တွေမှာထားနိုင်ဖို့ပုံမစီစဉ်လာနေကြတာနဲ့အမျှနိုင်ငံမှာလာပြီးတော့ဖွင့်တဲ့နိုင်ငံခြားကအကြောင်းတွေကလည်းတဖြည်းဖြည်းများလာနေပါတယ်မိပါတွေကနိုင်ငံခြားပညာရေးစနစ်ကိုအခြေခံတဲ့အကြောင်းတွေကိုပို့ပြီးတော့မှလိုလားနေတာကြောင့်တရုတ်နိုင်ငံထဲမှာလည်းနိုင်ငံခြားကအကြောင်းကွဲတွေပို့ပြီးတော့ဖွင့်လာနေကြပါတယ်ဒီအကြောင်း AP သတင်းပေါ်အခြေခံပြီးဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
နောက်နိုင်ငံတွေကလာဖွင့်တဲ့အထက်တန်းလွှာကျောင်းတွေလို့ပေါ်လွင်အောင်ပြသတဲ့အနေနဲ့တရုတ်နိုင်ငံတော်တချင်းကိုတည်ဆုံနေတဲ့အချိန်မှာပဲတရုတ်လူမျိုးရေးတပ်မတော်ကစစ်သား3ဦးဟာညင်ညာစွာတန်းစီပြီးချီတက်ခဲ့ကြပါတယ်။အခုလိုတရုတ်အစိုးရတပ်မတော်နဲ့အနောက်တိုင်းကလာဖွင့်တဲ့အထက်တန်းလွှာကျောင်းနှစ်ခုတို့မအပ်ဆက်ဘူးလို့ထင်နိုင်စရာရှိပေမဲ့ဒါဟာတရုတ်နိုင်ငံမှာစံတစ်ခုလို့ဖြစ်လာနေပါပြီ။အခုပြောလိုတဲ့ကျောင်းကတော့ဩစတြေးလျနိုင်ငံမှာတက်တန်း100ရှိလာပြီဖြစ်တဲ့ Hillbury College ကျောင်းအကြောင်းပဲဖြစ်ပါတယ်။ကျောင်းအမတစိတ်ကျောင်းဝတ်စုံနဲ့ကျောင်းရဲ့မူပိုင်တချင်းတွေကတော့လုံးဝမတူခြားတဲ့နောက်ခံတမန်ကျောင်းတစ်ခုကနေစတင်ပေါက်ဖွားလာခဲ့တာဖြစ်ပါတယ်။သူတို့ရဲ့သားသမီးတွေကဘာတဝန်းကအကောင့်တကအကောင်ဆုံးတက္ကသိုလ်တွေမှာပညာသင်ကြားနိုင်ရေးအတွက်ဆန္ဒပြင်းပြနေကြတဲ့တရုတ်မိဘတွေအတွက်ရည်ရွယ်ပြီး Hillbury College ကိုတရုတ်နိုင်ငံမှာဖွင့်တာလည်းဖြစ်ပါတယ်။ Hillbury College တရုတ်နိုင်ငံဌာနခွဲရဲ့အကြီးအကဲဖြစ်သူ Nicholas Dreyer ကတော့
The values are very much the Hillbury values but in aChinese
ကျောင်းရစံနံဘူးနီးစနစ်တွေကတော့ Hillbury နဲ့တထပ်သေးပါပဲဒါပေမဲ့တရုတ်ယဉ်ကျေးမှုအငွေ့သက်တွေလည်းအတိုင်းအတာတစ်ခုထိပါဝင်ပါတယ်ကျောင်းဝတ်စုံဟာ Hillbury ဝတ်စုံဖြစ်ပါတယ်ဒါပေမဲ့မနေ့ကျောင်းခေါ်ကြီးမစခင်တရုတ်နိုင်ငံတော်တချင်းစီဆိုတာစစ်သားတချို့ကယူနီဖောင်းအပြည့်နဲ့ချီတက်ပြတာတွေဟာတရုတ်နိုင်ငံရဲ့ဒလီထုံးစံတွေအတိုင်းလှုပ်ဆောင်တာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနည်းနဲ့ပဲအလုပ်ဖြစ်တာကြောက်ပါ
ဒီကျောင်းကိုတရုတ်နိုင်ငံမြောက်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့တီယန်ဂျင်မှာလွန်ခဲ့တဲ့3နှစ်ကစတင်တည်ထောင်ခဲ့တာပါ။ပညာသင်စရိတ်ကြီးမားလွန်ပေမဲ့လည်းအခုနှစ်ပညာသင်နှစ်အတွက်စီးရင်သွင်းကြတဲ့ကျောင်းသားအရေအတွက်ဟာနှစ်ဆအထိတိုးလာပြီးဒီကျောင်းမှာတက်ချင်သူအရေအတွက်တဖြည်းဖြည်းများလာနေတာကြောင့်အဲ့ဒီလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့ကျောင်းကွဲထပ်ဖွင့်နိုင်ဖို့လည်းစီစဉ်နေပါတယ်။ Hillbury College မှာတက်ဖို့တစ်နှစ်စာအတွက်ကုန်ကျငွေဟာအမေရိကန်ဒေါ်လာ 28,000 ရှိပါတယ်။ကျောင်းအဆောက်အုံပုံစံကိုတော့ဗြိတိန်နိုင်ငံကတော်ဝင်မင်းသားတွေဖြစ်ကြတဲ့ဝီလျံနဲ့ဟယ်ရီတို့ညီအကိုတက်ခဲ့တဲ့အီတန်ကျောင်းပုံစံနဲ့တူအောင်နှစ်ဆောင်ပြိုင်တိစောက်ထားပါတယ်။တရုတ်နိုင်ငံကကျောင်းသားမိဘတွေဟာငွေကြေးပိုတက်နိုင်လာနေပြီဖြစ်တာကြောင့်တခြားနည်းနဲ့ပညာသင်ကြားနိုင်မဲ့နည်းလမ်းတွေကိုရှာဖွေကြရင်အခုလိုနိုင်ငံတကာကျောင်းတွေရေပန်းစားလူကြိုက်များလာတာဖြစ်ပါတယ်။တခြားနိုင်ငံတွေကကျောင်းတွေလည်းတရုတ်နိုင်ငံအတွင်းမှာလာဖွင့်နေကြပြီးအများစုကတော့ငွေကြေးအများအပြားတောင်းဆိုကြတာဖြစ်ပါတယ်။တရုတ်နိုင်ငံမှာဆိုးအထက်တန်းကျောင်းတွေဝင်ခွင့်ရဖို့ဟာအမတန်ခက်ခဲပါတယ်။သူတို့ရဲ့သားသမီးတွေကပညာရေးမှာအောင်မြင်ဖို့လိုလားကြပေမဲ့လည်းတချို့မိဘတွေကအဆိုးရကျောင်းမှာမထားဖို့ဆုံးဖြတ်လာကြပြီဖြစ်ပါတယ်။ဒါကြောင့်လဲ Hillbury လို့ကျောင်းတွေဟာမိဘတွေအတွက်ပူပင်တော့ကနေစီပြီးကျောင်းသားတွေအတွက်အကျိုးအမြတ်ပိုရှိစေတယ်လို့အတော်များများကမြင်လာနေကြတာပါ။အင်္ဂလိပ်စကားပြောတဲ့ကျောင်းတွေမှာတက်ချင်တဲ့တရုတ်နိုင်ငံသားအရေးအတွက်ဟာအယံမြင့်မားလာနေကြောင်းနိုင်ငံတကာကျောင်းများဆိုင်ရာအတိုင်ပင်ခံအဖွဲ့ရဲ့စစ်တမ်းမှာဖော်ပြထားပါတယ်တရုတ်နိုင်ငံမှာအခုချိန်အထိနိုင်ငံတကာကလာဖွင့်တဲ့ကျောင်းတွေမှာတက်နေတဲ့ကျောင်းသားအရေအတွက်ဟာတသိန်းခွဲကျော်ရှိနေပြီဖြစ်ပေမဲ့ငွေကြေးအကုန်ကျများတဲ့ဒီနိုင်ငံတကာကျောင်းတွေမှာတက်ချင်သူအရေအတွက်ဟာတနိုင်ငံလုံးအတိုင်းအတာနဲ့ရာခိုင်နှုန်းအဖြစ်မများလာပေမဲ့လည်းတဖြည်းဖြည်းများလာနေတာပါအယောင်ဝယ်ဌာနကအကြီးအကဲတူဖြစ်သူ Changri ha တက္ကသိုလ်တစ်ခုနဲ့ချိတ်ဆက်ထားတဲ့ဒေတာရင်းကျောင်းတစ်ခုမှာတက်နေတဲ့ကိုနှစ်အရွယ်သားဖြစ်သူနဲ့ Helibury College မှာလာရောက်လေ့လာနေပါတယ်။သူသားဟာအင်္ဂလိပ်လိုရောတရုတ်လိုပါဘာသာစကားနှမျိုးတင်တဲ့ကျောင်းမှာတက်နေပေမဲ့အမေရိကန်နဲ့ကနေဒါနိုင်ငံတွေကိုအလဲသွားတဲ့အခါတုန်းကနိုင်ငံသားတွေနဲ့စကားပြောတဲ့နေရာမှာသားဖြစ်သူမိုးမယဲဖြစ်နေတာကိုမြင်တွေ့ခဲ့ရတယ်လို့သူကပြောပါတယ်
။他也觉得同龄的孩子跟他一起玩的时候在国际学校上学的孩子
သူနဲ့တက်တူရတူကျောင်းသားတွေနဲ့နိုင်ငံကကျောင်းမှာကစားတဲ့အတွက်သူ့မှာအတွေ့အကြုံပိုရှိလာမယ်တခြားတရုတ်ဘာသာတက်တက်နဲ့သင်တဲ့စာသင်ကျောင်းတွေမှာတက်တက်သူတွေနဲ့ဆိုင်သူ့အတွက်ဖိအားတွေပိုလျော့သွားစေမယ်သူ့ပုဂ္ဂိုလ်တူးချင်းရဲ့အရေးချင်းလဲပိုတက်လာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့အဲ့ဒီကျောင်းမှာသူ့သားကိုအပ်ခဲ့ခြင်းဖြစ်ကြောင်းတရုတ်လိုပြောသွားတာပါတရုတ်နိုင်ငံကအစိုးရကျောင်းတွေဟာကျောင်းသားတွေကိုဆံမေးပွဲတွေအလွန်အကျွံစစ်ဆေးလေးရှိတယ်လို့မကြာခဏဝေဖန်ခံရတာဖြစ်ပါတယ်ကျောင်းသားတွေဟာသူတို့စေကျော်တက်အရွယ်မရောက်ခင်ကတည်းကအတန်းနဲ့ဆာမေးဘွက်တွေအတွက်နိုင်ပေါင်းများစွာစာကြက်ရပြီးတချို့ဆိုကျူရှင်အတွက်ငွေအများအပြားလဲအကုန်ကျခံကြရတာဖြစ်ပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းတရုတ်အစိုးရကအဆင့်မြင့်ပညာရေးကိုတိုးချဲ့ဆောင်ရွက်ဖို့အမိန့်ထုတ်ပြန်လိုက်တဲ့အတွက်ပုဂ္ဂလိကတက္ကသိုလ်တွေကဘွက်တွေဟာတန်ဖိုးမရှိသလောက်နှိမ့်ကျသွားခဲ့ပါတယ်အဲဒီလှုပ်ဆောင်ချက်ကြောင့်နိုင်ငံခြားကလာဖွင့်တဲ့ကျောင်းတွေအပေါ်ပိုပြီးစိတ်ဝင်စားမှုများလာတယ်လို့နီကိုလတ်စ်ဒရိုင်ယာကပြောပါတယ်
The first thing and by far the most important, certainly for the older students, is the pathway to overseas universities. Followed by...
အတန်းကြီးကျောင်းသားတွေအတွက်ပထမနဲ့အရေးကြီးဆုံးအချက်ကတော့ပြည်ပကတက္ကသိုလ်တွေမှာသွားတက်နိုင်မဲ့နည်းလမ်းရှာကြတာပဲဖြစ်ပါတယ်။ဒုတိယအချက်အနေနဲ့ကတော့သူတို့ရဲ့သားသမီးတွေအင်္ဂလိပ်လိုလည်းလည်းပတ်ပတ်ပြောနိုင်ရေးဖြစ်ပြီးတတိယအချက်ကတော့ကျောင်းသားတွေကိုစံမွေးစစ်တဲ့ကိစ္စအပေါ်မှာပဲအာယုံဆိုင်နေတဲ့နည်းမဟုတ်တဲ့အခြားနည်းတစ်ခုခုဖြစ်တဲ့မတူညီတဲ့တင်ကြားရေးနှီးစနစ်ပဲဖြစ်ပါတယ်
။တရုတ်နိုင်ငံမှာလာဖွင့်ကြတဲ့နိုင်ငံတကာကျောင်းတွေကကျောင်းသားတွေအနေနဲ့စာကိုအလွတ်ကျပ်ဖြေဆိုရတဲ့စဉ်းစားတွေးခေါ်မှုကိုအလေးပေးအာရုံစိုက်တဲ့စနစ်အဖြစ်ကြော်ညာကြလေရှိပါတယ်။ဒါပေမဲ့နိုင်ငံတကာကလာဖွင့်တဲ့ကျောင်းတွေကိုတက်ဖို့တရုတ်နိုင်ငံသားအများစုကမတတ်နိုင်ကြဘူးလို့ဘေဂျင်းနော်မယ်တက္ကသိုလ်ကပါမောက်ခဇန်ရှောင်းဒေါင်းကပြောပါတယ်
很多这个教育专业领域的人也产生了这样的想法。
有那个阿多宗教那里比把那个那个特化工业的对，么加罗的阿那个卡拉嘛，特酷酷阿米亚洛普罗阿内比罗，第二边家伊斯那个里拉杜里个尤萨尼家长，他哈米巴的阿内呢，杜罗也达特米的边家伊对，越切些尼拉尼波西拉的对皮长，第二路表达了吧？哈利伯里高雷个普马阿多片呢，教导那些阿要库内嘛，不要家嘛皮巴的。သူတို့စီကရလာမဲ့အဖြစ်ဟာပညာရေးနဲ့ပတ်သက်လို့မျှော်လင့်ချက်ကြီးမားလွန်းတဲ့တရုတ်ကျောင်းသားတွေနဲ့သူတို့ရဲ့မိဘတွေရဲ့မျှော်မှန်းချက်တွေအတိုင်းပြည့်မီခြင်းရှိမရှိဆိုတာကိုတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင
်ဗျ။ကိုစော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ။စက်တင်ဘာခုနှစ်ရက်နေတုန်းက Apple နီးပညာကုမ္ပဏီကြီးကပွဲထုတ်ပြီးတော့မိတ်ဆက်ခဲ့တဲ့ပစ္စည်းသစ်တွေထဲမှာကျိုးမဲ့နီးပညာစီကိုဥတီသွားနေတယ်ဆိုတာကိုမြင်နိုင်ပါတယ်။ကျိုးမဲ့ဆက်သွယ်နီးနဲ့အကောင်းဆုံးအတန်အရည်အသွေးကိုကြားနိုင်မယ်လို့ဆိုတော့ကျိုးမဲ့ AirPods နှစ်ချက်အသစ်ကိုလည်းမိတ်ဆက်ပေးခဲ့ပါတယ် Apple ကုမ္ပဏီရဲ့ကျိုးမဲ့အနာဂတ်နီးပညာအကြောင်းကိုတော့မဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားတာနားဆင်ပါရှင်။
Apple နည်းပညာကုမ္ပဏီကြီးရဲ့နှစ်စဉ်စက်တင်ဘာလတိုင်းမှာလုပ်တဲ့ပစ္စည်းသစ်မိတ်ဆက်ပွဲကို9ရက်နေတုန်းကလုပ်ခဲ့တာမှာ iPhone 7 အသစ်နှမျိုးနဲ့အတူကျိုးမဲ့နည်းပညာသုံးပစ္စည်းတွေကိုနောက်မှအသားပေးထုတ်မယ်ဆိုတာကိုပြသခဲ့ပါတယ်။ပထမဆုံးအချက်ကတော့ iPhone တွေတိုင်းမှာအစင်ဆက်ပါနေတဲ့နှကြက်ထိုးတဲ့အပေါက် Headphone Jack ကိုအသစ်ထုတ်မဲ့ iPhone 7 နဲ့ iPhone 7 Plus တို့မှာထည့်မထားတော့ပါဘူး။အဝိုင်းပေါက်လေးအစား Lightning Connector အပေါက်မှာနှကြက်ကျိုးကိုတက်ရတော့မှာဖြစ်ပါတယ်။Lightning connector ဆိုတာကတော့ Apple company ထုတ် iPod, iPad, iPhone တွေထဲမှာပါတဲ့ခက်သွဲသွဲ4000အပေါက်လေးနဲ့သူနဲ့တွဲပြီးသုံးရတဲ့ဂျိုးဖြစ်ပါတယ်။မျက်စိနဲ့လွယ်လွယ်မြင်အောင်ပြောရရင်တော့ battery သွင်းရင် battery ဂျိုးတက်တဲ့အပေါက်နေရာပါ။သဘောကတော့လက်ရှိ headphone jack analog connector အစား Lightning digital connector ကိုပြောင်းသုံးလိုက်တာပဲဖြစ်ပါတယ်
။ Well, why over Lightning? Well, first, you may not remember, I certainly do, but from the startWe designed Lightning to be a great digital audio connector.
Apple company က Lightning connector ကိုစထွင်ခဲ့ကတည်းကအသံတွေကို digital နီးနဲ့တစ်ဖက်ကနေတစ်ဖက် အရေးအသွေးကောင်းကောင်းအကူအပြောင်းလုပ်နိုင်ဖို့ရည်ရွယ်ထွင်ခဲ့တာဖြစ်တဲ့ဆိုတာကို Apple ကုမ္ပဏီရဲ့နိုင်ငံတကာဈေးကွက်မြှင့်တင်ရေးဆိုင်ရာဒီဥက္ကဋ္ဌ Phil Schiller ကပစ္စည်းသစ်မိတ်ဆက်ပွဲမှာရှင်းပြနေတာပါအခုဆိုရင်ကမ္ဘာပေါ်မှာ Lightning Connector နဲ့တွဲသုံးနိုင်တဲ့ပစ္စည်းပေါင်းသန်းပေါင်း900ကျော်ရှိနေပြီမို့ကမ္ဘာပေါ်မှာအထုံးအများဆုံး Digital အသံဆက်သွယ်ရေးနည်းဖြစ်တယ်လို့သူကဆိုခဲ့ပါတယ်အခုလိုမျိုး iPhone နဲ့နှစ်ချက်ဆက်သွယ်ဖို့ Headphone Jack နေရာမှာ Lightning Connector ကိုအစားထိုးလိုက်တဲ့အတွက်အထင်ကရနည်းပညာသတင်းဆောင်ပါတိုင်းမှာအကျယ်တဝင့်ရေးသားသုံးသပ်ကြပါတယ်ဘာကြောင့်အခုလိုပြောင်းလိုက်တယ်လဲဆိုတာကို Apple Company ဘက်ကတော့အဓိကအကြောင်းပြချက်၃ခုပေးခဲ့ပါတယ
် Well the reason to move onI'm going to give you three of them, but it really comes down to one word, courage. The courage to move on.
ပထမအဓိကကြားတဲ့အချက်ကတော့တတိရှိရှိလှုပ်လိုက်တဲ့လှုပ်ရက်ဖြစ်ပါတယ်တဲ့။ပိုကောင်းတဲ့အသည့်အစမ်းတွေ Apple ကအရေးစွန်လှုပ်ခဲ့တာဖြစ်တယ်လို့ Phil Schiller ကပြောပြနေတာပါ။နောက်တစ်ချက်ကတော့ Apple ရဲ့ Smart လက်ကင်ဖုန်းတွေထဲမှာနောက်ဆုံးပေါ်အကောင်းဆုံးနည်းပညာတွေအများကြီးကိုထည့်သွင်းထားတဲ့အတွက်နေရာလိုပါတယ်တဲ့။အဲ့တော့နေရာယူတဲ့အရင်တုန်းက Analog အပေါက်ကိုဖယ်လိုက်တာဖြစ်ပါတယ်လို့ရှင်းပြပါတယ်။တခါဒီအရေးအကြီးဆုံးလို့ဆိုတဲ့တတိယအချက်ကိုဘယ်လိုပြောခဲ့သလဲဆိုတော့
wireless up till now no one has taken on the challenge to really deliver
mobile line phone လို့ပစ္စည်းမျိုးတွေမှာအတန်ပိုင်းနဲ့ပတ်သက်လို့အကောင်းဆုံးဘယ်လိုဖြစ်တင်သလဲဆိုတဲ့အမြင် Apple မှာရှိပါတယ်တဲ့အဲ့ဒီအမြင်ကတော့ကျိုးမဲ့ဆက်သွယ်မှုပဲဖြစ်ပါတယ် mobile phone နဲ့နှစ်ချက်ကြားမှာကျိုးမဲ့ဆက်သွယ်ပြီးတော့အကောင်းဆုံးအတန်အရေးအသွေးတွေကိုပေးနိုင်ဖို့ဘယ်သူကမှမလုပ်နိုင်သေးပါဘူးအတန်အရေးအသွေးအကောင်းဆုံးအတွက်အခက်အခဲတွေကိုကြော်လွှားနိုင်အောင်စူးစမ်းပြီးတော့အားလုံးလွယ်လွယ်ကူကူအသုံးပြုနိုင်ကြအောင်လို့အခုအချိန်ထိဘယ်သူကမှမလုပ်သေးပါဘူးတဲ့။နောက်ပြီးတော့လက်ကင်မိုဘိုင်းဖုန်းတွေမှာကြိုးတန်းလန့်တဲ့ညက်တွေရှိမနေသင့်တော့ဘူးလို့ထင်တဲ့အတွက်ကြိုးမဲ့စနစ်စီကိုဦးတည်ပြီးတော့ Apple ကညက်ကြိုးထိုးတဲ့အပေါက်ကို Digital နီးအဆင့်မြှင့်လိုက်တာဖြစ်တယ်လို့သူကဆိုခဲ့ပါတယ်။အတန်တွေကိုကျိုးမဲ့ဆက်သွယ်နည်းကနေပြီးတော့ဘလောက်တောင်မှချီလင်ပြတ်သားစွာနဲ့ကြားနိုင်အောင် Apple ကလုပ်နိုင်တယ်လဲဆိုတာကိုပြသတဲ့အနေနဲ့အောက်တိုဘာနောက်ပိုင်းကျရင်စပြီးတော့ရောင်းမဲ့ကျိုးမဲ့နှစ်ချက် Apple AirPods တွေကိုလည်းအခုလိုမိတ်ဆက်ပါတယ
် So that is why today we are so excited to show you a new product from Apple called Apple AirPods
အခုလက်ရှိ iPhone တွေနဲ့တွဲပြီးပါတဲ့နှစ်ချက်မျိုးထက်ကိုအရွယ်နည်းနည်းလေးပိုသေးသွားတဲ့ AirPods ကျိုးမဲ့နှစ်ချက်သစ်ကို W1 ဆိုပြီးတော့ Apple company ကအထူးထွင်လိုက်တဲ့ chip နဲ့ဖန်တီးထားပါတယ်။နှစ်ချက်လေးတွေကသေးပေမဲ့အကောင်းတကအကောင်းဆုံးနည်းပညာတွေအပြည့်နဲ့ဖြစ်တယ်လို့ Apple company ကဆိုပါတယ်
။ And it all started with a brand new chip. A W1 chip, Apple's first wireless chip. And there's so much technology packed into each AirPod.
ကျိုးမဲ့ဆက်သွယ်ရဲဆိုပေမဲ့အတန်တွေပြတ်တောက်ပြတ်တောက်ဖြစ်မနေပဲအရေးအသွေးအကောင်းဆုံးအတန်ကိုကြားရနိုင်မယ်။အနီအောက်ရောင်ကြီး infrared sensor ပါတဲ့အတွက် AirPod နှစ်ချက်လေးတွေနားထဲမှာရှိနေသလားမရှိနေဘူးလားဆိုတာကိုသူ့အလိုလိုသိပြီးတော့မှနှစ်ချက်တစ်ဖက်ကိုထုတ်လိုက်တာနဲ့နားထောင်နေတဲ့အသံအလိုလိုရက်သွားမှဖြစ်ပါတယ်။နောက်တစ်ခါ accelerometer ကြောင့်နှစ်ချက်ပေါ်ကိုလက်နဲ့ပုတ်လိုက်ပြီးတော့ iPhone ထဲက Siri ကိုခိုင်းချင်ရခိုင်းနိုင်မယ်လို့လည်းကြေညာပါတယ်။နောက်ကိုကစကားပြောနေတယ်ဆိုရင်ဒီစကားသံဘယ်နားကလာနေတယ်လဲဆိုတာကိုလည်းအလိုလျောက်နှစ်ချက်ကသိပြီးတော့ဘေးဘက်ကတခြားစူညံသံတွေမပါအောင်လို့ထွင်ထားတယ်လို့ AirPods ကြော်ညာဗီဒီယိုထဲမှာသရုပ်ပြထားပါတယ်။ Digital သချင်းဖွင့်စက်တိုင်းမှာအတန်ကိုကြက်ကြက်မြင့်ပြီးတော့နားထောင်လေး Battery ကုန်နာမြန်လေးဆိုတဲ့အချက်ကိုနည်းပညာဆောင်းပါးတော်တော်များများကထောက်ပြထားတာတွေ့ရပါတယ်။ Apple ကတော့ AirPods နှစ်ချက်လေးတွေကို Battery ခံအောင်လို့လုပ်ထားတယ်လို့ဆိုပါတယ်
။ They deliver great battery life, 5 hours each, and there's a battery and charger built into its case.So you can recharge
AirPods တွေကိုတစ်ခါ battery သွင်းထားလို့ရှိရင်9နာရီခန့်မှဖြစ်ပါတယ်တဲ့။တစ်စုံကို $160 နဲ့ရောင်းမဲ့ AirPods ကျိုးမဲ့နှစ်ချက်တွေက battery အားပြန်သွင်းနိုင်မဲ့ဘူးလေးတွေနဲ့လာမှဖြစ်ပါတယ်။ပထမဆုံးနှစ်ချက်အစ်စ်ဆိုရင်တော့ကိုယ့်ရဲ့ iPhone, iWatch နားမှာထားပြီးတော့အဲ့ဒီဘူးလေးမှာပါတဲ့ခလုတ်ကိုနှိပ်လိုက်တာနဲ့နှစ်ချက်နဲ့ဖုန်းနဲ့ချိတ်ဆက်မလားဆိုတဲ့မေးခွန်းက iPhone တို့ iWatch တို့ပေါ်မှာပေါ်လာမှဖြစ်ပြီးတော့လွယ်လွယ်ကူကူပဲချိတ်ဆက်နိုင်ကြမှာပါ။Bluetooth ကျိုးမဲ့ဆက်သွယ်ရေးစနစ်နဲ့နှစ်ချက်နဲ့ဖုန်းကြားချိတ်ဆက်မှာဖြစ်ပါတယ်။ဒီ AirPods ကျိုးမဲ့နှစ်ချက်သစ်တွေကို Apple နည်းပညာကုမ္ပဏီကမိတ်ဆက်လိုက်ခြင်းအပြင် Apple ကနောက်ထပ်မဲ့ပစ္စည်းသစ်တွေကိုကျိုးမဲ့ဆက်သွယ်ရေးနည်းပညာပေါ်မှာမူတည်ပြီးတော့အဓိကဖန်တီးတော့မယ်ဆိုတာကိုခန့်မှန်းနိုင်ပါတယ်။အသစ်ဈေးကွက်တင်မဲ့ပစ္စည်းတွေကိုနှစ်စဉ်စက်တင်ဘာလတိုင်းမှာ Apple ကုမ္ပဏီကပွဲထုတ်မိတ်ဆက်နေတာပါ။ဒီနှစ်မှာတော့ရေစိုးခံနိုင်မယ်၊ကင်မရာတွေပိုကောင်းသွားမယ်၊ပိုပြီးတော့ကြည်လင်ပြတ်သားတဲ့ရုပ်ပုံတွေမြင်ရမယ်စတီရီယိုအတန်ထွက်မယ်လို့ဆိုရဲ iPhone 7နဲ့ 7 Plus ဖုန်းအသစ်တခါအရင်တုန်းကရေဆိုခံတဲ့အဆင့်ကနေပြီးတော့အခုရေစိမ်းခံနိုင်မယ်လို့ဆိုရဲ Apple Watch Siri 2 Smart နိုင်ရည်သစ်တွေကိုလည်းပွဲထုတ်မိတ်ဆက်ခဲ့ပါတယ်။ New York Times သတင်းစာကြီးရဲ့ဤပညာဆောင်ပါတပုတ်မှာဤပညာကျွမ်းကျင်သူတွေသုံးသပ်ထားတာကတော့ဒီတစ်ခေါက်ကတိတ်ပြီးတော့ထူးခြားသွားတဲ့အသစ်အဆန်းတီထွင်မှုမျိုးမရှိပါဘူးတဲ့။ရှင်းတဲ့ဆိုလို့ရှိရင် iPhone ကိုစပြီးထွင်ခဲ့တာ10နှစ်ပြည့်မှာမို့အဲ့ဒီခါကျမှဟာကနေဟင်ကနေဖြစ်လောက်တဲ့တီထွင်မှုသစ်တွေကိုပြနိုင်ဖို့အတွက်ခြံထားတာဖြစ်နိုင်တယ်လို့ပြောထားကြပါတယ်။ကမ္ဘာလက်ကင်ဖုန်းဈေးကွက်မှာလောလောဆယ်ပထမ Samsung ပြီးလို့ရှိရင်ဒုတိယနေရာမှာရှိတဲ့ Apple အနေနဲ့ Samsung ကိုကျော်တက်နိုင်ဖို့မှာလည်းအသစ်ထုတ်မဲ့ကျိုးမဲ့ AirPods နှစ်ချက်အသစ်ကြောင့်တော့ကျော်တက်နိုင်လောက်အောင်အယောင်းတက်မှာမဟုတ်ဘူးလို့ပညာရှင်တွေကပြောကြပါတယ်ရှင
်။မဆုမျက်မှောင်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နိုင်ငံတကာမှာနာမည်ကျော်တဲ့စူပါမော်ဒယ်တွေထဲမှာဘယ်သူကဘလောက်တောင်ဝင်ငွေများများရကြပါသလဲ။အဆိုတော်လေဒီဂါဂါရဲ့တခြင်းသစ်ဒီလိုမျိုးကဘာတလွှာကထင်ရှားကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုမအေးတနာကျော်ကစူးစီးတင်ပြပေးထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့ Forbes ရဲ့ဝင်ငွေအများဆုံးစူပါမော်ဒယ်ဆေးမှာဘယ်သူတွေဘယ်လောက်များဝင်ငွေတွေရနိုင်ကြပါလဲ Academy ကပေးတဲ့ဘဝတသက်တာစွမ်းဆောင်မှုထူးချွန် Oscar ဆုကိုရရှိသွားတဲ့ Jackie Chan ဒီလိုမျိုးကမ္ဘာတစ်လွှာကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာအတိုင်းဝန်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ရှင် Everyone can rock out like a superstar. ဒီမှာတော့ Fox Magazine ကထုတ်တဲ့ကမ္ဘာမှာဝင်ငွေအများဆုံး Super Model ဆေးမှာဘယ်သူတွေထိပ်ဆုံးမှရှိလဲပြောပြချင်ပါတယ်။ Brazil သူ Super Model Gisele Bündchen ဟာအလောက်ကနေပြီးတော့တဝက်တစ်ပြက်နားတလောက်ကိုတိတ်ကြီးအချိန်ပြည့်အလုံးမလုံးတော့ပေမဲ့လေဝင်ငွေတွေအများကြီးရနေတော့မှာပဲ။သူက2016ခုနှစ်အတွက်ကမ္ဘာမှာဝင်ငွေအများဆုံးရတဲ့ Super Model ဆေးမှာထိပ်ဆုံးနံပါတ်1နေရာမှာရှိပြီးတော့2016ခုနှစ်အတွက်ဒေါ်လာသန်း 30.5 သန်းလောက်ဝင်ငွေရှာနိုင်ခဲ့ပါတယ်။အသက်35နှစ်တောင်ရှိပြီဖြစ်တဲ့ Gisele ဟာ2002ခုနှစ်ကလေးကအခုထိ DC ရဲ့ထိတ်ဆုံးနေရာကိုယူထားခဲ့တာဖြစ်ပြီးတော့သူက Chanel, Carolina Herrera နဲ့ Pantene တစိမ့်အလှကုန်ပစ္စည်းတွေကြော်ညာပေးတဲ့စီကနေဝင်ငွေရအများကြီးရတာဖြစ်ပါတယ်။သူကကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေလည်းထူထောင်ထားပြီးတော့သူ့ရဲ့အတွင်းငယ်အဝတ်အထည်ကုမ္ပဏီနဲ့အသားရည်ထိန်းသိမ်းတဲ့အလှကုန်ပစ္စည်းကုမ္ပဏီတွေကနေလည်းဝင်ငွေရအများကြီးရပါတယ်။သူက2015ခုနှစ်မှာတော့သူ20ရှောက်လာခဲ့တဲ့ fashion ပြေးလန်းအလှပြ model အဖြစ်ကနေအနားယူလိုက်တာဖြစ်ပါတယ်။သူရဲ့နောက် Forbes ရဲ့ဝင်ငွေအများဆုံး super model ဆေးမှာဝင်ငွေအများဆုံးဒုတိယနေရာကနေရှိနေတဲ့သူကတော့ Brazil ကနောက်ထပ် model တစ်ယောက်ဖြစ်တဲ့ Adriana Lima ပဲဖြစ်ပြီးတော့သူ့ရဲ့ဝင်ငွေကတော့ဒေါ်လာ10သန်းခွဲဖြစ်ပါတယ်။ Victoria Secret အတွင်းရန်ကုမ္ပဏီရဲ့သက်တမ်းရှည်ဝါရင့် model Adriana Lima ဟာအဲ့ဒီကနေဝင်ငွေအပြင် Maybelline တို့ IWC နိုင်ကုမ္ပဏီတို့ကလည်းဝင်ငွေတွေရပါတယ်။တတိယနေရာမှာတော့ model 2ယောက်ရှိပြီးတော့အခုနောက်ပိုင်းအရန်နာမည်ကြီးလာတဲ့ Kendall Jenner နဲ့ Kylie Kloss တို့ရှိပါတယ်။သူတို့ရဲ့ဝင်ငွေကဒေါ်လာ10သန်းစီရှိတာပါ။ကာလီဆန်မိသားစုတွေကတမိငယ်တယောက်ဖြစ်တဲ့ Kendall Jenner ကနာမည်ကြီး Estee Lauder နဲ့ Kevin Kline တို့ကငားရန်လို့ဒီနှစ်သူ့ရဲ့ဝင်ငွေကမနစ်ကထက်ဆိုင်150ရာခိုင်နှုန်းပိုများလာတာဖြစ်ပါတယ်။ Model Kylie Kloss ကတော့မနစ်ကဝင်ငွေထက်နှစ်ဆများလာတာဖြစ်ပြီးတော့သူကတခြား model တွေအားလုံးထက်အလုပ်ပို့ပြီးတော့လက်ခံထားရတာဖြစ်ပါတယ်။ဒီဝင်ငွေအများဆုံးဆင်းမှာဒီနှစ်မှာဝင်လာတဲ့ model နောက်တစ်ယောက်ကတော့ Social Media လူမှုကွန်ရက်ပေါ်မှာလူကြိုက်သိပ်များတဲ့ Gigi Hadid ပဲဖြစ်ပြီးတော့Instagram လူမှုကွန်ရက်ပေါ်မှာသူရဲ့ပရိသတ်က22တန်းအောင်ရှိထားတာမလို့ fashion နဲ့အဝတ်ထည်ကုမ္ပဏီကြီးတွေဖြစ်တဲ့ Maybelline တို့ Tommy Hilfiger တို့ကသူ့ကိုကြေးကြီးကြီးပေးပြီးတော့ငှားချင်ကြတာပါ Model Cara Delevingne နဲ့ Rosie Huntington Whiteley တို့ကတော့ fashion လုပ်ငန်းတွေကနေမကတခြားနေရာတွေကပါဝင်ငွေရကြပါတယ် Cara Delevingne ကရုပ်ရှင်ကားတွေမှာပါပါဝင်ပြီးတော့တရုတ်ဆောင်နေရပြီးတော့ကြံကြာတွေကနေပြီးတော့လဲဝင်ငွေရတာကြောင့်ဒေါ်လာ9သန်းဝင်ငွေနဲ့ဝင်ငွေအများဆုံးရဲ့တတမမြောက်နေရာမှာရှိပါတယ်။သူ့လိုပဲနောက်ထပ် British model တအုပ်ဖြစ်တဲ့ Huntington Whiteley ကဝင်ငွေဒေါ်လာ9သန်းနဲ့နံပါတ်5နေရာမှာရှိတာပါ။ Forbes ရဲ့စာအုပ်မှာအာရှကနေပြီးပထမဆုံးပါဝင်တဲ့ Super model ဖြစ်တဲ့ model Leo Wan ကနံပါတ်8နေရာမှာရှိပြီးတော့ South Africa model Candice Swanepoel နဲ့အတူတူရှိပါတယ်။သူတို့ရဲ့ဝင်ငွေကဒေါ်လာ8သန်းစီရကြတာပါ။ဝါရီဘရစ်ရှာမော်ဒယ်ကိတ်မော့စ်ကတော့ဝင်ငွေဒေါ်လာ5သန်းနဲ့နံပါတ်73နေရာမှာရှိပါတယ်။ Forbes magazine က2015ခုဇွန်လ1ရက်ကနေပြီးတော့2016ဇွန်လ1ရက်နေ့အထိဝင်တဲ့ Super Model တွေရဲ့ဝင်ငွေတွေကိုတွက်ချက်ပြီးတော့အခုလိုမျိုးစာရင်းထုတ်ပြန်တာဖြစ်ပါလိမ့်ရှင်။မြန်မာနိုင်ငံမှာမွေးဖွားပြီးထိုင်ဝမ်နိုင်ငံသားအဖြစ်နဲ့ခံယူထားတဲ့ရုပ်ရှင်ဒါရိုက်တာမီဒီစီဟာ2014ခုနှစ်တုန်းကရိုက်ကူးထားတဲ့အစိတ်ရေခဲတုံး ice poison ဆိုတဲ့ရုပ်ရှင်ကနဲ့နာမည်ရခဲ့တာပါ။အဲဒီရုပ်ရှင်ကတော့အရှိတောင်အာရှကအစင်းသားလူဒန်းသားကြားထဲကပေါက်ဖွားတဲ့အချစ်ဇလံလေးဖြစ်ပါတယ်။အခုတော့သူက The Road to Mandalay Mandalay တို့သွားရလမ်းဆိုတဲ့ဇာတ်ကားကိုရိုက်ကူးထုတ်လုပ်လိုက်ပါတယ်။ဒီကားကတော့အနာဂတ်မှာချမ်းချမ်းသာသာနေထိုင်နိုင်ဖို့အတွက်ထိုင်းကိုလာရောက်ပြီးတော့အလုပ်လုပ်ကြတဲ့မြန်မာရွှေပြောင်းအခြေချအလုပ်သမားနှစ်ဦးကိုအခြေခံပြီးတော့ရိုက်ထားတာပါ။သူတို့နှစ်ဦးစက်ရုံတစ်ခုမှာအလုပ်ရပြီးတော့တယောက်နဲ့တယောက်ချစ်ကျွမ်းဝင်ကြတဲ့အကြောင်းကိုရိုက်ကူးထားတာဖြစ်ပါတယ်။ရုပ်ပါသားစကားနဲ့ရိုက်ကူးတာဖြစ်ပါတယ်။ဒီရုပ်ရှင်ကားကို Venice ရုပ်ရှင်ပွဲတော် Venice Days မှာပထမအဆုံးပြသခဲ့ပါတယ်။ဒီရုပ်ရှင်တွေမှာဒီရုပ်ရှင်တွေမှာဇက်ကောင်တွေဖြစ်နေပါဝင်တရုပ်ဆောင်မဲ့မင်းသားမင်းသမီးကမြန်မာနဲ့ထိုင်းနိုင်ငံနှစ်နိုင်ငံစလုံးကိုလာရောက်ပြီးတော့ဘာသာစကားတွေနဲ့အဆက်အယုံလှုပ်သားပွားတွေကိုလေ့လာသွားခဲ့တယ်လို့ဆိုပါတယ်။ The Road to Mandalay ဇာတ်ကားကိုတော့ထိုင်ဝမ်မှာဒီဇင်ဘာလ9ရက်နေ့မှာစပြီးပြသမှာဖြစ်ပါလိမ့်ရှင်။ဆန်ဆန်နေသူများနဲ့တင်ဆက်ပုံကွဲပြားမှုတွေကြောင့်နာမည်အထူးကျော်တဲ့ American အဆိုတော် Lady Gaga ဟာသူ့ရဲ့တချင်းတဲ့တပုတ်ကိုတော့ပြီးခဲ့တဲ့တောက်ကြာနေကပဲစပြီးတော့ဖြန့်ချိလိုက်ပါတယ်။ Disco Rock ဂီတာပုံစံနဲ့ Perfect Illusion ဆိုတဲ့တချင်းထွက်လာတာကြောင့်2023ကထုတ်တဲ့ Art Pop ဒေးတပြားကိုကြိုက်တဲ့သူကြိုက်မကြိုက်တဲ့သူမကြိုက်နဲ့ဝေဖန်မှုတုံ့ပြန်မှုတွေမျိုးစုံဖြစ်ခဲ့တဲ့သူ့ရဲ့ Pop ဂီတာကိုပြန်ပြီးတော့အသက်သွင်းလိုက်တာဖြစ်တယ်လို့ပြောကြပါတယ်။သူကပြီးခဲ့တဲ့သုံးနှစ်တာကာလအတွင်းမှာဘာတချင်းမှမထွက်ဘဲနဲ့ငြင်းငြင်းသက်သက်ဖြစ်နေကြတာပါ။ဒါမဲ့ကြားထဲမှာတော့ဝိုင်းရင်အဆိုတော်ဂျီတိုနီဘန်နက်နဲ့ Cheek to Cheek ဆိုတဲ့ဇုံတွေတေးတပြားထွက်ခဲ့ပြီးတော့ Grammy ဂီတာဆုရခဲ့ကြတာပါ။2014မှာလည်းသူများနဲ့တွဲဖက်သည်ဆိုတဲ့ Till It Happens to You တချင်းကြောင့်လည်း Oscar တစ်ကြိုဆင်းထဲမှာပါခဲ့ပါရဲ့။အခုထွက်တဲ့ Perfect Illusion ဆိုတဲ့တချင်းတကူတော့သူကိုယ်တိုင်ပါဝင်ရေးဆက်ထားပြီးတော့ဒေးထုတ်လို့သူ Mark Ronson နောက်ပြီးတော့ Australia က Rock အဆိုတော် Kevin Parker နဲ့နောက်ထပ် American တေးထုတ်လို့သူ Blood Pop တို့နဲ့တွဲဖက်ရေးဆက်တာဖြစ်ပြီးတော့သူတို့က Lady Gaga နဲ့ဒီတချင်းဖြစ်မြောက်ဖို့အတွက်ဝိုင်းဝန်းစူးစမ်းခဲ့ကြတာဖြစ်ပါတယ်ရှင် Hey y'all's friend I got to tell you something Okay I want to be a celebrity yeah ဒီတက်တော့ရောင်းတင်းလောအစီအစဉ်ကို Radio မှာအပတ်စဉ်တင်းလောညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတင်းလောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုံမြင့်တက်ကြမှာတင်းငရီမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yeah. All have my own
yeah. Painted on the side and bright red. မယေသနာကျော်အစီအစဉ်တင်ဆက်တဲ့တက်တက်ရောင်တင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ထပ်ဒီကဏ္ဍတစ်ခုကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်အတွက်သူယုံကြည်ရာအစီအစဉ်မှာဆိုရင်တော့ထိုင်းနိုင်ငံမှာပညာရေးလူမှုရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့ဘာသာပြန်လုပ်ငန်းတွေကိုလုပ်နေတဲ့ဒေါခင်ချိုမြင့်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
ပြောချင်တာဒီအချို့အမိခိုကင်းတဲ့လူတော်တော်များများကပေါ့နော်တယောက်တည်းရက်တည်လို့ရတယ်မရဘူးဆိုတာမရှိဘူးလို့ဒီလိုမျိုးတွေးလဲတွေးမိကြမှာပါဒါအပြင်တချို့စိတ်ခွန်အားဖြစ်စေတဲ့စာမျိုးနဲ့အမိခိုကင်းအောင်အကူအညီမမျှော်လင့်အောင်တိုက်တွန်းခြင်းနဲ့စာရီကလည်းဒီလိုအတွေးမျိုးကိုယ့်ဘာသာရက်တည်နေရတဲ့သူတွေကိုအင်အားဖြစ်စေမဲ့တိုက်တွန်းမဲ့အတွေးမျိုးကိုပဲပေးပါလိမ့်မယ်ဒါမဲ့ကျမအတွေးကျမယုံကြည်တာကတော့လူဆိုတာတယောက်တည်းရက်တည်လို့မရပါဘူးလောကုတ္တရာအရာတော့လူဆိုတာမွေးလာတော့ကလည်းတယောက်တည်းတည်သွားတော့လည်းတယောက်တည်းလို့ဆိုပေမဲ့ဒီလောကရဲ့မှာနေနေကြတဲ့လူတွေဒီလောကရဲ့ကနေဘလောက်ဖဲခွာနိုင်အောင်ကြိုးစားပြီးတရားတွေပဲရနေတည်စေဦးတော့တကူရဲ့ဘလို့ပဲရည်တည်နိုင်အောင်တော့အမှန်တော့တယောက်တည်းရည်တည်နေတာမဟုတ်ပါဘူး လောကရေကိုမွေးဖွားလာခဲ့ကလောကီရပြောမယ်ဆိုရင်တယောက်တည်းမဟုတ်ပါဘူးမွေးဖွားခံရသူတဦးဟာမိဘမောင်နှမဆွေမျိုးမိတ်ဆွေတိုင်းလိုင်းဆိုတာရှိပါတယ်နောက်ဆုံးမိဘနဲ့တဦးဖြစ်စေအောင်တော့သူ့ကိုစာနာမဲ့အိမ်နီးနားချင်းမိတ်ဆွေဆိုတာရှိမှာပါအမီအချို့အမီကိုကင်းတဲ့သူတွေကသူတို့ကတော်ရယ်အဲတဦးရဲ့ရည်တည်နိုင်တယ်ကျုံလာတာတွေကိုရင်ဆိုင်နိုင်တယ်လို့ထင်ကြပေမဲ့သူတို့အဲ့လိုရည်တည်နိုင်အောင်အသေးဆုံးမိဘမောင်နှမတွေအိမ်ဆောင်ဘက်တွေတာသမီတွေမိတ်ဆွေတငယ်ချင်းဆွေမျိုးဆိုတာတောင်ပါနိုင်ပါသေးတယ်သူတို့တွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနှုတ်နဲ့လက်နဲ့ကုညီထောက်ပံ့မှုတွေကိုတတိမထားမိလို့ဖြစ်မှာပါဒီအဖိုးမဖြစ်နိုင်တဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာအထောက်ပံ့တွေကိုတတိကိုရှိရမှာပါဒီဟိုးခေတုံးကသချင်းလေးတစ်ပုဒ်ရှိပါတယ်မိရထားစကောင်းတလုံးနဲ့မောင်းလို့တော့တွဲပေါင်းမပါပဲဘာအသုံးချအောင်မှလဲကွာဆိုရလိုပါပဲလူကတယောက်တည်းတော်နေရက်တည်နေနိုင်ရင်နောက်ကတနည်းနည်းနဲ့အပံပိုးတွေဆိုတာရှိနေတာပါဆိုတော့ကိုတိုင်းကိုပြည်မှာပဲဖြစ်ဖြစ်နိုင်ငံရခြားမှာတယောက်တည်းရည်တည်နေတယ်ရည်တည်နိုင်တဲ့အင်အားတွေကမိဘတွေအိမ်ဆောင်ဘက်တွေသားသမီးတွေသူတို့စီကဖုန်းလေးဆက်လိုက်တာမှကျမကြီးအတွက်စိတ်ပူပေးတာဒီလိုဘီးဆိုင်မှုလေးကအစပေါ့နော်အစားအသောက်အခြားလိုအပ်တဲ့အသေးမွှားလေးတွေကိုပို့ဆောင်ပေးတာအနည်းဆုံးတငယ်ချင်းမိတ်ဆွေတွေရဲ့စိတ်ပူပန်ပေးမှုတွေကိုယ့်ရဲ့မောင်နှမကိုဘွားအတွက်ရေးကြီးရဲ့ဆွေမျိုးသားချင်းတွေနဲ့အဆက်အသွယ်လုပ်ပေးလိုက်တာတွေဒါတွေကဖုံးမဖြစ်နိုင်တဲ့တယောက်တည်းရည်တည်နိုင်တဲ့သူတွေအတွက်တယောက်တည်းရည်တည်နိုင်တယ်ဆိုတာမဟုတ်ဘူးအဝင်းဝိုင်းဆိုတာအလောက်ကိုစိတ်သက်ခွန်အားတွေအထောက်ပံ့နေဖြစ်စေတယ်ဖြစ်စေတယ်ဆိုတာကိုပြသနေတာပါဆိုတော့အခုဒီပြောသွားတာတွေကဒီလူတဦးချင်းစီအတွက်ဆိုပေမဲ့ပေါ့နော်တကယ်လူအတိုင်းဝိုင်းတစ်ခုလုံးမှာဆိုရင်လေဘယ်အလောက်ကိုပဲလှုပ်လှုပ်ပညာရေးပဲဖြစ်ဖြစ်စီးပွားရေးနိုင်ငံရေးပဲဖြစ်ဖြစ်တယောက်တည်းနဲ့လုပ်လို့မရပါဘူးအားလုံးအဝင်းဝိုင်းနဲ့သာလုပ်မှအောင်မြင်နိုင်မယ်ဆိုတာလေပြောတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြာခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမခင်ဖြူထွေးကတက်လှည့်ကြေညာပေးပါမယ်ရှင
်။ဗြိတိန်နိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဂျွန်အောင်ဆန်းစုကြည်ဟာဒီကနေ့နေ့လယ်ပိုင်းကဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆင်နဲ့တွေ့ဆုံပါရယ်မြန်မာဆွေရသည့်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအဆွေရသည့်အနေနဲ့ဦးစားပေးဆောင်ရွက်သွားရမယ့်ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြသလိုမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေမှာဗြိတိန်နိုင်ငံကအားပေးကူညီသွားဖို့တနိဋ္ဌန်အခိုင်အမာချထားတဲ့ဆိုရာတွေကိုဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တဲ့အကြောင်းဒီနေ့ဗြိတိန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်ဒေါ်ဆန်းစုကြည်ကိုနေ့လယ်စာနဲ့တက်ခင်းအခရင်တွေ့ဆုံခဲ့ကြတာမှာမကြာခင်ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့21ရာစုပင်လုံညီလာခံနဲ့ငင်းငယ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့လဲဆွေးနွေးခဲ့တဲ့အကြောင်းဖော်ပြထားပါရယ်အစိုးရတည်တက်လာပြီးတော့ဒီအစောပိုင်းကာလနိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးခဲ့တာနောက်ရခိုင်ပြည်နယ်အထွေထွေပြည်ပကတွေကိုဖြည့်ရှင်းနိုင်ဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့ကုလသမဂ္ဂအတွေ့ရမှုချုပ်ဟောင်းကိုဖီအန်နယ်ဦးဆောင်တဲ့ရခိုင်ကော်မရှင်ဖွဲ့စည်းခဲ့တာတွေနဲ့ပတ်သက်ပြီးတော့လဲဗြိတိန်နိုင်ငံကကြိုဆိုခဲ့တဲ့အကြောင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါရယ်ဒီကနေ့တွေ့ဆုံမှုအတွင်းမှာနှစ်နိုင်ငံဆက်ဆံရေးတွန်းမြင့်နိုင်မဲ့နည်းလမ်းတွေနောက်မြန်မာနိုင်ငံမှာဗြိတိန်စီးပွားရေးလုပ်ငန်းတွေနဲ့ရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့ဆောင်ရွက်နိုင်မဲ့အခွင့်အလမ်းတွေကိစ္စဆွေးနွေးခဲ့ကြသလိုစိုက်ပျိုးရေးကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတွေကိုတွန်းမြင့်သွားဖို့ကိုလည်းဆွေးနွေးခဲ့ကြတဲ့အကြောင်းဒီမြန်မာနိုင်ငံကြားရေးဌာနကလည်းထုတ်ပြန်ထားပါရယ်ရှင်ရုရှားနဲ့အမေရိကန်တို့ဆက်ဆက်ညီနက်ရယူခဲ့တဲ့အပြစ်ခက်ရဲစဲရေးဒီကနေ့စတင်အသက်ဝင်မဲ့အချိန်မတိုင်ခင်နိုင်ပိုင်းလို့မှာစီးရီးယားဆိုရဆစ်လျင်တွေကအလက်ပုံမျိုးတစ်ဝိုက်နဲ့တခြားဒေသတွေမှာလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အပြစ်ခက်ရဲစဲရေးကိုအစကတည်းကအကြီးကျယ်တန်လျာရှိနေတဲ့သဘုံကောင်းဆောင်တွေအကြားအမျက်ဒေါသတွေနဲ့အတူအစိုးမြင်မှုတွေလည်းတိုးလာနေပါတယ်။အပြစ်ခက်ရဲစဲရေးသဘောတူညီချက်ကသမရဘရှားအဆက်အစိုးရကိုပို့ပြီးတော့အာရုံကောင်းဆောင်တက်တက်ပဲဖြစ်နေလိမ့်မယ်လို့သဘုံကောင်းဆောင်တွေကပြောပါတယ်ရှင်။
သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမက်တင်ဂီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဘေးလ်ဘာဘာဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ VOA ရဲ့တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.